ဒီဘက်နေမှာခန္ဓာငါးပါးရှုဘက်ကိုစိတ္တကြာရှုထားပြီးတဲ့ယောဂီပြတော်ကောင်းများအဖို့ကတော့ဒီဒေသနာတော်ကိုနားလည်ယုံနဲ့တရားရှင်သည်ခန္ဓာဒေသနာတော်နည်းအပြင်ဝိပဿနာရှုဘက်ကိုဘယ်ကုန်ဘယ်ပန်ဘယ်နည်းလားအပြင်ရှုဘက်ကိုရမ်းမြန်းကြတော်မူတယ်ဆိုတဲ့သိတော်နိုင်ပါတယ်နော်မရှုတတ်သေးတဲ့ယောဂီတော့မဟုတ်မိဓမ္မမကျွမ်းကျင်တဲ့ယောဂီတွေကတော့ဒီလောက်ကြံ့ယုံနေတော့နားလည်ခြင်းမနားလည်ဘူးနော်နားမလည်ခဲ့ရင်တော့ဟိုးရှေဘယုတ်နဲ့ဒီကြီးစဉ်အပ္ပအာနာပါနဘဂအတိုင်းကပြောခဲ့တဲ့အတိုင်းပဲပြန်ပြီးတော့နားထောင်ကြည့်ပြီးတော့နော်ပြောတော့တော့လွယ်တယ်ခန္ဓာ၅ပါးတကယ်လက်တွေ့ရှိလိုက်တဲ့အပိုင်းကျတော့စိတ်ကခန္ဓာအတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးရှိရတာဖြစ်တယ်ယူမယံကိုအာယံယူပြီးတော့သဘုဒ္ဓါရိကသောဝိတိစိတ်စတိတွေဖြစ်တဲ့အပိုင်းဒီသာဒရဝဇန်လို့ခေါ်ဆိုအပ်တဲ့ဆင်းခြင်းနဲ့စိတ်မှန်ကိုကခန္ဓာ၅ပါးမြင်သိလို့ခေါ်ဆိုအပ်တဲ့သက္ကဝိညာဉ်မှန်တဲ့ခန္ဓာ၅ပါးသံပရိစိတ်မှန်ခန္ဓာ၅ပါးသံဒိရဏမှန်ခန္ဓာ၅ပါးဟုထောမှန်ခန္ဓာ၅ပါးရောခုနှစ်ကြိမ်မှလည်းတစ်ကြိမ်တစ်ကြိမ်စီမှခန္ဓာ၅ပါးသည်ရှုသွားမှဖြစ်တယ်။တရားရောနှစ်ကြိမ်မှလည်းတစ်ကြိမ်တစ်ကြိမ်မှခန္ဓာ၅ပါးသည်ရှုရမှဖြစ်တယ်နော်။အဲဒီလိုရှုတဲ့အပိုင်းအလဲကောင်းမှနောက်ကယူပါယောကိုဆက်လက်အာယုံယူနေတဲ့မနောဒါရဝိသီတွေနှစ်ခုလိုရဲ့ကြားမှာဘဝင်းနေဖြစ်နေဒီဘဝင်းနေမှာလည်းခန္ဓာ၅ပါးပဲမနောဒါရဝဇ္ဇမှာလည်းခန္ဓာ၅ပါးနောက်ဇောခုနှစ်ကြိမ်ကြာခဲ့ရင်လည်းဇောဒီမှာခန္ဓာ၅ပါးဒါယုံနေဆက်ကြရင်လည်းဒါယုံမှာခန္ဓာ၅ပါးဆက်ပြီးဖြစ်စိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့ရှုရမယ်ဆင်းနေဖြစ်နော်အဲဒီလိုရှုခွင့်တွေကိုဘုရားရှင်တွေဘာကိုဥတည်ခြင်းနဲ့ဟောနေတယ်ရှင်းပါကာနုပဒနာတတိပဒံသောဘဝေရဏနုပဒနာတတိပဒံသောဘစိတ်တနုပဒနာတတိပဒံသောဘညေရဏပပအမည်နဲ့ဟောထားတဲ့ဓမ္မနုပဒနာတတိပဒံသောဖြင့်အရဟတဘုရားမရောက်နိုင်လို့ခန္ဓာငါးပါးနည်းဖြင့်ဝိပဿနာရှုဘက်ကိုထပ်ပြီးဟောနေရတာလားလို့ဒီလိုတော့မေးစရာရှိမဟုတ်ပါဘူးနော်။တတဝတို့ရဲ့အိဇာတိယတန်ခံကိုကြည့်ပြီးတော့ဘုရားရှင်ကဒီလိုကျွတ်တန်းဒီလိုရှိရင်လည်းကျွတ်တန်းဝင်နိုင်တယ်ဒီလိုရှိလို့မှကျွတ်တန်းမဝင်ခဲ့ရင်ဒီလိုရှိရင်လည်းကျွတ်တန်းဝင်နိုင်တယ်ဆိုပြီးဤအမျိုးမျိုးနဲ့ရှုပွားတုံးတပုံကိုဖြစ်ရှင်ဟောကြားတော်မူလိုတဲ့အတွက်ဒီလိုဤအမျိုးမျိုးဟောနေခြင်းဖြစ်တယ်သို့တော့ဤတွေဘယ်လိုပင်အမျိုးမျိုးပြားပြီမဲ့လို့ရှုရမယ်အရှုကံပရမတ္ထအတ္တကတော့အတူတူပဲပရမတ္ထအတ္တတွေမှာစိတ်စေတသိက်ရုပ်နိဗ္ဗာန်ဆိုပြီးတော့၄မျိုးရှိတဲ့အနက်သတ္တပရမဖြစ်တဲ့နိဗ္ဗာန်ကိုလိုလတ်တောင့်တနေတဲ့ယောဂီသူတော်ကောင်းတို့သည်ပထမပရမခေါ်တဲ့စိတ်တရားဒုတိယပရမခေါ်တဲ့စေတသိက်တရားတတိယပရမခေါ်တဲ့ယုတ်တရားအဲဒီစိတ်စေတသိက်ယုတ်တရားတွေကိုလက္ခဏရတ္တပိစုပဒံပဒထဏီအဖြစ်စနစ်တကျအရှုဘသည်သည်ထပ်တပြီးဖြစ်ဖို့လိုတယ်အဲဒီလိုသည်သည်ထပ်ပြီးတဲ့သူတော်ကောင်းတို့အဖို့ဝိပဿနာကုပြီးဆိုကြစို့နော်ဒါကြောင့်ဒီယောဂီတော်ကောင်းတွေကဒီယုတ်ဒီနန္ဒီကိုသိသိတဲ့အပိုင်းမှာကိုယ်တိုင်ကသိနေတဲ့တဲ့နှစ်ခုပေါင်းကနန္ဒီရပေါ့နော်ယုတ်ကယုတ်တရားယုတ်နာနှစ်ပါးယုတ်နာနှစ်ပါးကိုသိသိတဲ့အပိုင်းမှာကိုယ်ကယုတ်တရားကြီးနဲ့ပတ်သက်လို့အဋ္ဌဉာဏ်ကသိပြီးမတမ်းမရှင်းဖြစ်နေတယ်ကျိုးဝင်မှုရှိတယ်ဒီလိုပုဂ္ဂိုလ်လည်းရှိတယ်နန္ဒီရနဲ့ပတ်သက်လို့ကြတာအဋ္ဌဉာဏ်တန်ရှင်းနေတယ်ယုတ်နဲ့ပတ်သက်ပြီးအဋ္ဌဉာဏ်ကမတန်ရှင်းဘူးနန္ဒီပတ်သက်ပြီးအဋ္ဌဉာဏ်တန်ရှင်းတယ်အဲဒီလိုပုဂ္ဂိုလ်မျိုးလည်းရှိတယ်တကယ်တကယ်ကြတော့ယုတ်တရားတွေသိသိတဲ့အပိုင်းမှာအဋ္ဌဉာဏ်ကတန်ရှင်းတယ်။နန္တရားတွေသိသိတဲ့အပိုင်းကြတော့အဋ္ဌဉာဏ်ကမတမ်းမရှင်းဖြစ်နေတယ်။ဒီလိုပုဂ္ဂိုလ်မျိုးတွေလက်ရှိတဲ့။တကယ်ကြတော့ယုတ်နာနှစ်ပါးလုံးသိသိတဲ့အပိုင်းမှာကိုယ်ကစိတ်ထဲကျဉ်းလန့်လောက်အောင်တန်တန်ရှင်းရှင်းမဖြစ်ကြဘူး။ဒီလိုတော်ကောင်းနေလဲရှိကြပါရဲ့။အဲဒါကြောင့်ပုဂ္ဂိုလ်ရဲ့အိဇာတိအတ္တတွေကိုကြည့်ပြီးတော့ယုတ်တရားနဲ့အဋ္ဌဉာဏ်တန်ရှင်းပြီးတော့နန္တရားဘာအဋ္ဌဉာဏ်မတန်ရှင်းတဲ့သူတော်ကောင်းဖြစ်ခဲ့ရင်သို့သူတော်ကောင်းဒီမှာယုတ်တရားနဲ့အဋ္ဌဉာဏ်ယုတ်တရားနဲ့ပတ်သက်ရဲ့အဋ္ဌဉာဏ်တန်ရှင်းခြင်းဖြစ်နေတဲ့အတွက်ယုတ်တရားကိုသူဖို့နန္တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်တန်ရှင်းမှုမရှိတဲ့အတွက်နန္တရားတွေကိုဝေဒနာတဘုံ၊ဉာဏ်တဘုံ၊သင်္ခါရတဘုံ၊ဝိညာဉ်တဘုံ၄ဘုံပေါင်းလိုက်တော့၅ဘုံပုံပြီးဝိပဿနာရှုဖို့ဘုရားရှင်ညွှန်ကြားတော်မူခြင်းဖြစ်တယ်ခန္ဓာငါးပါးဆိုတာကလည်းဘာလဲလို့တစ်ဖန်ပြန်ပြီးတော့ပရမတ္ထသစ္စာနဲ့ကပြန်ကြည့်လိုက်တော့စိတ်စေတသိက်ယုံတရားပဲဒီစိတ်စေတသိက်ယုံတရားတွေကိုငါးပုံပုံလိုက်တာကိုခန္ဓာငါးပါးလို့ခေါ်လိုက်တာနော် တကယ်တော့ဒီကဝကြီးငါတို့လည်းညံပညာချက်မြင့်နေတဲ့ဒိဋ္ဌပညာဝါသူတော်ကောင်းတွေဖြစ်ခဲ့မယ်ဆိုရင်လေသူတော်ကောင်းတွေကိုပြချင်သည်ခန္ဓာငါးပါးနည်းနဲ့ချေချွတ်တော်မူတယ်လို့ဒီလိုအဆုံးဖြတ်လိုက်ရှိတယ်။ဒါကြောင့်တော့သူတော်ကောင်းတွေကြတော့ယောက်ျားနဲ့ပတ်သက်ပြီးအဋ္ဌင်္ဂံကမတန်ရှင်းမှုဒုဝိနည်းနဲ့နန္တရားနဲ့ပတ်သက်လို့အဋ္ဌင်္ဂံကတန်ရှင်းနေတယ်။သဘောကိုမျိုးကိုပြ နာတော်နည်းဆိုတာကလည်းအဘိဓမ္မာကျွမ်းကျင်တဲ့တရားကောင်းတွေအတွက်သာလည်းကူနိုင်တော်လဲအဘိဓမ္မာကိုမကျွမ်းကျင်တဲ့တရားကောင်းတွေအတွက်ကတော့ဘယ်လိုတရားလေးတော့ခက်ခဲဝေရရှိပါလဲနော်သို့တော်ခက်သည်ဖြစ်စေလွယ်သည်ဖြစ်စေပေါ့ဘုရားဟောထားတဲ့ဒေသနာတော်တစ်ခုကိုတော့ယုံကြည်စွာဥစ္စာရွယ်သွန်သင်ပြီးတော့နားကြည့်ကြရအောင်နော်ကဲခန္ဓာငါးပါးကြီးနဲ့ဘုရားရှင်ဟောကြားပြတတ်တော်မူပြီးတဲ့နောက်အာရဏဒေသနာတော်ဤဖြင့်ဒီစိတ်စရိတဲ့ယုတ်တရားတွေကိုတစ်ဆက်နှစ်ပုံပုံပြီးတော့ဝိပဿနာရှုဘက်ကိုဘုရားရှင်ဘယ်လိုဟောသလဲဘုနာသပရံဘိကဝေဘေကုဓမ္မေတုဓမ္မနုပါတိဝိဟရတိသတုဣဇာတိကပါဟိရေတုအာရဏေတုဘိကဝေจิตတယတုကထံဘေဘုံဘေပံပဏိဘိက္ခဝေစိတ္တယံတို့ပုဏ္ဏသဗြဟ္မဏံတို့မျိုးသောခဘိက္ခုယောဂိယဟံတိဣဇ္ဇာတိကဘာဟိရေတုအာရဏေတုသာတုဣဇ္ဇာတိကဘာဟိရေတုအာရဏေတုသောဘဂုံသောဣဇ္ဇာတိကအာရဏဘာဟိရအာရဏတို့၌သောဘဂုံသောဣဇ္ဇာတိကအာရဏဘာဟိရအာရဏဟုခေါ်သောအဂုံသောဓမ္မေတုဓမ္မသဘောတရားတို့အပေါ်၌ဓမ္မလူပတိဓမ္မသဘောတရားဟုဘာမံအထက်တရှိလေရှိသည်ဖြစ်၍ဝိဟရတိနေလေ၏ကတိသဗ္ဗနာဘိက္ခဝေဘိက္ခုတမေတုဓမ္မလူပတိဝိဟရတိသတ္တဣဇ္ဇတိကဘာဟိရေတုအာယရဏေတုဘိက္ခဝေစိတ္တယံတုကတိသဗ္ဗံပပံပဏိလံအဖြင့်ဘိက္ခုယောဂိယဟံတိသတ္တဣဇ္ဇတိကဘာဟိရေတုအာယရဏေတုအတွင်းအပြင်အာယရဏဟုသောဘဂုံသောအတွင်အပြင်အာရဏဟုခေါ်သောအဂုံသောဓမ္မေတုဓမ္မသဘောတရားတို့အပေါ်၌ဓမ္မနုပါတိဓမ္မသဘောတရားဟုအပမံတတရှုလေရှိသည်ဖြစ်၍ဝိသရတိနေထိုင်လေသည်နိ။ဘုရားရှင်ကိုယ်တော်တိုင်မေးပြီးတော့ပြန်ဖြေမယ်မေးခွန်းမယ်နော်။ဒီတော့အာရဏကအတွင်အာရဏအပြင်အာရဏဆိုပြီးနှစ်မျိုးရှိအတွင်အာရဏကသက္ခာယရဏ၊သောဒာယရဏ၊ကာဏယရဏ၊ဇိဝယရဏ၊ကာယရဏ၊မနယရဏ။ပေါင်းလိုက်တော့ယုတ်အာရဏအကြည်ဓာတ်က၅ခု။မနယရဏမနောအကြည်ဓာတ်လို့လည်းခေါ်နိုင်ပါတယ်နော်။ဘာဖြစ်လို့လဲဆိုတော့သဘာဝဝါယပန္ဒရတာဆိုပြီးမူလဒီကဆရာတော်ကတော့ရှင်းထားတယ်။စိတ်တို့မိဒီမှာသင်္ကိုသဘာဝအတန်ဖြူးခြင်းတဲ့သဘောရှိနော်။ကြည်လင်းနေတဲ့သဘောစိတ်အားလုံးဘဝမနောအကြည်ကလည်းကြည်တယ်ဒီအလုံးဟာလည်းကြီးတယ်စိတ္တိတွေကြောင့်ကနောက်ကျသွားတယ်ဖြစ်တယ်အကုသိုလ်စိတ္တိတွေကြောင့်နော်ဒါကြောင့်မနာယရဏကနန္တရားပေါင်းလိုက်တော့အတွင်းအရဏက6ပါးအပြင်အရဏကရူပယရဏသတ္တယရဏကန္နာယရဏရတယရဏဖုဒ္ဓဗယရဏဓမ္မယရဏဆိုပြီး6ပါးဖုဒ္ဓဗယရဏကပထဝီတေဇောဝါယောဓမ္မယရဏကတော့ဒုက္ခမယောအမိရတဲ့ရုပ်ဆက်ကြောင့်မျိုးနဲ့စိတ္တိ52လုံးပါတယ်ဒါဝိပါဒဉာဏ်ဤအရှိကအာယုံကိုကွက်ပြီးပြောလိုက်တာနော်လောကုတ္တရာတရားတွေကိုဖေးဖယ်ထားလိုက်ဒီတော့အဲ့ဒီ32ပါးမှာအာယတနာဆိုတာကဘာဖြစ်လို့အာရဏခေါ်လဲအတွင်းအာရဏအပြင်အာရဏလို့ဘာကြောင့်ခေါ်နေရသလဲဒီပိုင်းကြီးနည်းနည်းတော့အရှင်းပြမယ်လောကမှာတရားကြီးတွေအိမ်မှာတားတွေတမီးတွေအများစွာတချို့ရှိကြတယ်အဲ့ဒီသာသမီတွေထဲမှာမိဘကယုံကြည်စိတ်ချရတဲ့အတွင်းလူဆိုတာတယောက်တည်းမရှိတော့ဘူးလားရှိဒီသဘောပဲတခြားသာသမီကိုမချစ်မြတ်လို့တော့မဟုတ်ဘူးဒီသာသမီကပို့ပြီးလိမ်ပါတယ်ပို့ပြီးတော့စိတ်ချရစိတ်ချရတဲ့အတွက်သူကအတွင်းလူသဘောထားပြီးသူ့ကိုအသင့်အထိုက်ချတဲ့အလုံးအနှံထားရဒီသဘောပဲဥစ္စာယုံကြည်တွေထဲမှာအတွင်းနဲ့အပြင်နှစ်ခုနှိုင်းစင်လိုက်တဲ့အပိုင်းလေးပါလာတဲ့ယုံပါယုံတတယုံကဏ္ဍရတ္တဖုဒ္ဓပါယုံဓမ္မယုံအမိရနေတဲ့ယုတ်တိကဒီခန္ဓာအိမ်အတွင်းမှာမရှိလို့လားလို့မေးပြန်ရှိတယ်သူကဘာဟိရရဏလို့ခေါ်ထားတာပေါ့အပြင်အရဏလို့ခေါ်တော့ခန္ဓာအိမ်အတွင်းမှာမရှိလို့လားဆိုတော့ရှိပါတယ်ရှိ ကြည်လျင်နေတဲ့ဘောအပြင်လူလို့သုံးထားတယ်ကိုသားသမီးမဟုတ်လို့တော့မဟုတ်ဘူးကိုသားသမီးတော့ကိုသားသမီးပဲဒါမျိုးနဲ့သူကသိစိတ်မချရတဲ့သားသမီးဖြစ်တော့သူ့ကိုအပြင်လူထထားစိတ်ချရတဲ့သားသမီးကြတော့အတွင်းလူထထားတယ်ဒီသဘောမျိုးပေါ့ဒါဝါဒီဟာဒီအာရဏ12ဆောင်ရှိတဲ့အနက်ကအတွင်းအာရဏနဲ့အပြင်အာရဏနှစ်ခုနှိုင်းရှင်ကြည့်လိုက်တဲ့အခါအပြင်အာရဏတွေကိုစွန့်မဲ့ဆိုရင်မစွန့်မချောင်သားလည်းစွန့်ရတော့မရှိရင်စွန့်နိုင်တဲ့စွန့်အားရှိတယ်လို့ရှိအတွင်းအာရဏကြတော့ပို့ပြီးတော့တွေ့တာကြတယ်ဥမာမျက်စိအကြည့်ပေါ့ဒီမျက်စိအကြည့်လေးပျက်စီးသွားတော့အမတန်ဆိုရင်လည်းနာအကြည့်နှာခေါင်းကြီးရှားကြီးသူတို့ကအတွင်းပုံကြတယ်သူတို့ပျက်စီးသွားမှသိဆိုရင်လည်းတော်တော်လေးကြောက်ကြက်ဆက်ပြီးထင်းထင်းဆောက်ဆောက်ပေးနေရတယ်ဒါကြောင့်ဒရဝါတွေကအတွင်းသွားအနေနဲ့အာယုံထပ်ထပ်လို့ပြောရှင်ကဒရဝါတို့ရဲ့အစ္ဆာတွေအတက်ခံကြည့်ပြီးအတွင်းအရဏလို့အမည်ပေးပြီးဟောလိုက်တာပဲယူမယုံတစ်ခုကိုခန္ဓာအိမ်မှာတည်ရှိနေတဲ့ယူမယုံတစ်ခုကိုစွန့်လို့ပါဆိုရင်တော့မစွန့်လို့ချင်းပြင်မဲ့လို့စွန့်လို့ပါမစွန့်မနေရစွန့်ရမယ်ဆိုရင်တော့အတွင်းအရဏလောက်တော့တိတ်တွဲတာမှုမပြင်းထန်ဘူးနည်းနည်းစွန့်မယ်ဆိုရင်တော့စွန့်နိုင်တဲ့စွန့်အားလေးတွေအထက်ရောက်ရှိတယ်နမူနာတည်းနဲ့ပြောရင်တော့လက်သက်ခြေသက်ကြည့်ပေါ့နော်လက်သက်ခြေသက်လှိလိုက်လို့မိမိရဲ့အိန္ဒိယတွေဘာမှသိပြီးမပြည့်စုံနိုင်ရင်လွယ်လွယ်နဲ့ဆွတ်နိုင်တဲ့စွမ်းအားရှိတယ်။သို့တော့မဆွတ်နိုင်တဲ့လက်သက်ခြေပရပိုက်မှလည်းရှိပုံတော့ရတယ်နော်။ဒီကနေ့ကပရပိုက်ဆိုတာရှိတယ်လို့နော်။လက်သက်ခြေပရပိုက်ထီးရင်ရှိတယ်လို့လက်သက်ခြေပရပိုက်မှလည်းရှိပုံတော့ရတယ်။ဘာကိုသိပြီးနှမျောပြီးပြီးတော့ဒီလက်သက်ရှင်ကြီးထားတယ်တော့မသိဘူးနော်ယဟန်တော်တွေကတော့ဘုရားရှင်ကလက်သက်ရှင်မထားရဘူးဆိုပြီးသိက္ခာပုဒ်အတိအကျပြင်ညာထားတယ်ဘာဖြစ်လို့ပြင်ညာတယ်ဒီကကြီးတွေကြားဘူးလားဟင်မကြားဘူးရင်လည်းဘုရားကနည်းနည်းပြောချင်လို့ပါကိုရဘဆုံးခံကြွတယ်ဆုံးခံကြွတဲ့အချိန်ကကြတော့တိရိမကဆုံးခံကြွရင်လည်းစကားပြောတယ်လူဖြတ်ဖို့ပေါ့လေကိုရောကမဖြစ်နိုင်ဘူးမြင်တယ်ကဲအရှင်ဘုရားတပည့်တော်ပြောတာကိုသဘောတူရင်တူမတူရင်အရှင်ဘုရားတပည့်တော်ကိုကုတ်ဆွဲပါတယ်ဆိုပြီးတပည့်တော်អော်လိုက်မယ်သူကသူစိတ်ဆွဲပြီးတော့သူကអော်ပါလေရောဟောလဲអော်ခြင်းអော်ပေါ့အဲသူကသူစိတ်ဆွဲပြီးអော်ပါလေရောအဲ့ဒါသူကသူစိတ်ဆွဲတော့ကိုရောကစိတ်ဆွဲပါတယ်ဆိုပြီးអော်လိုက်တော့ဒီဝတ္ထုဇာတ်ចောင်းကိုအကြောင်းခံပြီးဖျက်ချင်တယ်ကဲငါကိုရောကြီးဒီလက်သက်ရှင်တဲ့ရှေ့ရှေ့မထမ်းနဲ့တော့သိခါဖို့ပြင်းပြင်းလိုက်ရဟုတ်တယ်မဟုတ်လားအဲ့ဒီမှာဒီလက်သက်ခြေသက်ဆိုတာကစွန့်မယ်ဆိုရင်လွယ်လွယ်လေးစွန့်နိုင်တဲ့စွမ်းအားရှိတယ်။ဒါပေမဲ့အဲ့ဒီအတွက်ဘက်ကိုနည်းနည်းလေးဆုပ်လိုက်လက်ကလေးတစ်ချောင်းလုံးဖြတ်ပါဆိုရင်နော်နည်းနည်းလေးတွတ်ဆုပ်ထားတယ်နော်ဒီသဘောပေါ့။ဘာဖြစ်လို့လဲလက်မှာအကြည့်တက်ကလေးတွေရှိတယ်လို့ရှိပါတယ်။ကာယအကြည့်တက်ပါနေတယ်နော်။ဒီတော့ဒီအတွင်းအာရဏအမြာရဏဆိုပြီးတော့နှစ်မျိုးခွဲတန်းချထားတဲ့အထက်ကဘာကိုအာရဏခေါ်တယ်လဲ။အတိတ္တိတော်တော်ကြည်ကြည်ပြန့်ပြန့်ရှင်းထားတယ်။အဲ့ဒီအထက်ကယောဂီရင်မှတ်လွယ်တဲ့အဓိပ္ပာယ်တစ်ခုမှတ်သားလျက်ကောင်းတဲ့အဓိပ္ပာယ်ကြီးတစ်ခုကတော့အာရဏဆိုတာကစိတ်စိတ်တွေကိုကျေပြန့်တော့အောင်ချဲ့ထွင်ပေးတတ်တဲ့ကိရိယာတွေဓမ္မုံဆိုင်တွေမှာအနာကြာလို့ခေါ်ဆိုအပ်တဲ့ပုံကြီးထဲတဲ့ကိရိယာရှိတယ်အဲ့ဒီအတိုင်းပဲဒီအာရဏတွေဟာစိတ်စိတ်တွေကိုကျေပြန့်တော့အောင်ပုံကြီးချဲ့ပေးနေတဲ့ပုံကြီးထဲတဲ့ကိရိယာလေးတွေပဲနမုနာဆိုကြတယ်သက်ကိုအတိတ်ရှိတယ်ယူပါယုံရှိတယ်သက်ကိုအတိတ်ကဒီယူပါယုံမှာလာပြီးရိုက်ခတ်လိုက်တာနဲ့လာပြီးထင်လိုက်တာနဲ့ဒီစဉ်နေတဲ့စိတ်စိတ်တွေပြောင်းပြန့်သွားတယ်ဘယ်လိုပြောင်းပြန့်လဲဒီယူပါယုံကိုနှိမ့်ချရင်လည်းပြုံးပြီးတော့စိတ်စိတ်တွေကချက်ထွင်နေတယ်ဒီယူပါယုံကိုကမနှိမ့်ချဘူးဆိုရင်လည်းမဲ့ပြီးတော့ဒီစိတ်စိတ်တွေချက်ထွင်နေတယ်ပြောင်းပြန့်သွားတယ်အကြိမ်အတန်လေးတစ်ခုကြားလိုက်အောင်ဒီတန်ကကိုနှိမ့်ချတဲ့အတန်ဖြစ်ခဲ့ရင်ပြုံးပြီးတော့စိတ်စိတ်တွေကိုချက်ထွင်ပေးလိုက်တယ်စိတ်စိတ်တွေပြန်ပြန့်သွားတယ်မကြိုက်တဲ့အတန်တစ်ခုဖြစ်ခဲ့ရင်ဒီကောင်ကငါစော်ကားတယ်ငါကလမ်းပြီးရက်လိုက်တာခံနေသေးတယ်ဒီလိုငါကိုစော်ကားမော်ကားပြောတာငါနေ့နေ့မှမခံနိုင်ဘူးတနုံလို့ဖြစ်ဟောပြန်ပြန့်သွားတယ်စိတ်စိတ်တွေကိုပြန်ပြန့်အောင်ချက်ထွင်ပေးနေတဲ့ကိရိယာတွေပဲဟုတ်သလားမဟုတ်ဘူးလားဟုတ်ကဲ့ဒီကကြီးတို့နော်အနံ့ကြီးနှာခေါင်းအကြမ်းတမ်းဒီတိုင်းမှာအတွေ့အထိဒီတိုင်းမှာစိတ်စိတ်တွေကိုကြံပြအောင်ချက်ထွင်ပေးနေတဲ့ကိရိယာလေးတွေဖြစ်တယ်။မနာရဏနဲ့ဓမ္မရဏကြည့်လိုက်ပုံစံတူပဲနော်။စိတ်ထဲမှာထိုင်ပြီးတော့စဉ်းစားတွေးခေါ်နေလိုက်တာခြေတံလေးတစ်ချို့ကကပ်ပြီးစဉ်းစားနေရင်ဘုဒ္ဓအရဟံရှိတယ်လို့ပြောကြပြန်တယ်ဟုတ်တယ်မဟုတ်လား။စိတ်စိတ်တွေကိုကြံပြအောင်ချက်ထွင်ပေးနေတဲ့ကိရိယာတွေဖြစ်ခြင်းကြောင့်တို့ကိုအာရဏလို့ခေါ်တော့ဒီအာရဏတွေအပေါ်နဲ့ဘယ်တော်ရည်ဒီမဆွဲဘူးလား ဆွဲကြတဏှာနဲ့ဆွဲတယ်မာနနဲ့ဆွဲတယ်ဒိဋ္ဌိနဲ့ဆွဲတယ်ငါပဲလို့ဆွဲတယ်ငါဟာလို့ဆွဲတယ်ငါရဲ့အတ္တပဲလို့ဆွဲနေကြတယ်အဲ့ဒီအာရဏဆဏဘအပေါ်နဲ့ဆွဲနေတဲ့ဒီတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအဆွဲတွေကိုဖြိုဖျက်နိုင်မှအရတ္တဘုရားကညဒီဆွဲတွေပြုံရင်အတွက်ဒီအာရဏဒိဋ္ဌိရောနီးအဖြစ်နဲ့တမျိုးတစ်ခုဝိပဿနာရှုကတ်ကိုသင်ပေးခြင်းကျွတ်တန်းဝင်နိုင်တဲ့သူတော်ကောင်းတွေလည်းရှိကြပါနဲ့သောတရကောင်းကင်ကိုအကြောင်းခံပြီးတော့ဘုရားရှင်ကဒီအာရဏဒေသနာတော်ဤအဖြစ်ဝိပဿနာရှုခွက်ကိုအခုလည်းထပ်ဆင်းပြီးညွှန်ကြားတော်မူခြင်းဖြစ်နော်အနည်းဆုံးသောတရကောင်းတို့ကိုရွေးချယ်ပြီးထုတ်ပြပါဆိုရင်တော့အရှင်ရဟုလာပဲနော်အရှင်ရဟုလာကိုရောမြတ်ကိုဘုရားရှင်ကသုလရဟုလောဘဒတုတ်တံကိုချေချွတ်လိုက်ဟောပြပြီးတော့ချေချွတ်တော်မူလိုက်တဲ့အခါအရတ္တဖို့ဆိုင်သွားတယ်သုလရဟုလောဘဒတုတ်တံကိုဘုရားရှင်ဟောပြပြီးတော့မူပါတယ်သုလရဟုလောဘဒတုတ်တံဒီခုဟောမဲ့အာရဏပပအာရဏရှုကအခြေတနာနည်းပဲဖြစ်ပါတယ်နော်ဒါကြောင့်အဲဒီရှုကကလေးနည်းနည်းလေးနားကြည့်ကြရအောင်နော်ဣဒဘိသောဝေဘေခုသက္ကုံသပ္ပဇာနာတိရူပေသပ္ပဇာနာတိယင်းသတရူပယံပဋိစ္စဥပိသတိတန်ယောဇနံတင်းသပ္ပဇာနာတိယထာဇအနုပါဏတတန်ယောဇနံတဥပ္ပါဒောဟောတိတင်းသပ္ပဇာနာတိယတ္ထဇဥပ္ပန္နတတံယောဇနတပါဏံဟောတိတင်္စပ္ပဇာနာတိယတ္ထဇပိဟိနတတံယောဇနတအာယတိအနုပါဒောဟောတိတင်္စပ္ပဇာနာတိဒိခဝေจิตယံတောဣဒဣသာသနာတော်မြတ်အတွင်း၌ဘေကုယောဂီအဟံတိသံခုံသသကုအတိဒကိုလည်းပဲပ္ပဇာနာတိကိုကွယ်ပြပြတိရူပေသအသိယူပါယုံသောကိုလည်းပဲပ္ပဇာနာတိကိုကွယ်ပြပြတိသက္ခုအတိတကသက္ခာယရဏရူပယုံကရူပယရဏအတွင်းအာရဏအပြင်အာရဏတစ်စုံဟောလိုက်ပြီနော်သက္ခုအတိတကိုလည်းသိရမယ်လို့ဘုရားဟောတယ်ရူပယုံကိုလည်းသိရမယ်လို့ဟောတယ်သက္ခုအတိတဒီသက္ခုအတိတတခုနဲ့ဖြစ်နိုင်တဲ့စွမ်းအားရှိသလားမရှိဘူးသက္ခုတမကကလတ်လို့ခေါ်ဆိုအပ်တဲ့ကလတ်အမှုန်လေးအနေနဲ့ဖြစ်တယ်ဒုကလတ်အမှုန်ကိုတက်ခွဲလိုက်ရင်ဘဒဝီအဘောဒိသောဝါယောအစဉ်အနံ့အယတာဩဇာဇီဝိတသက္ခုအကြီးသက္ခုပတာဒဆိုပြီးယုတ်တဘော10ခုရှိအဲ့ဒီ10ခုပေါင်းစုမှဖြစ်နိုင်တဲ့စွမ်းအားရှိသက္ခုအကြီးတခုတည်းဖြစ်နိုင်တဲ့စွမ်းအားမရှိဘူးဒီသက္ခုတတကကလကလည်းသက္ခုတတကကလတခုတည်းဖြစ်နိုင်တဲ့စွမ်းအားမရှိပြန်ဘူးမျက်စိမှကြည့်လိုက်ရင်မျက်စိကိုဒဂမတန်လမ်းစဉ်ကတလေးပါရှိနေတဲ့ယောဂီသူတော်ကောင်းများခုနကအာနာပါနတို့လို့သဘောကတိုင်းတို့လို့သမာဓိတစ်ခုခုထူတော်မူထိုသမာဓိမှာအထပေါ့နော်မျက်လုံးကိုဖမ်းပြီးတလေးပါဆက်နေတဲ့အခါကလအမုံလေးတွတ်တွေ့ဒုကလအမုံလေးတွေကိုတက်ခွက်လိုက်ရင်ကလအမုံအမျိုးအစားပေါင်း6မျိုးလောက်ရှိမျက်စိနော်6မျိုးကနံပါတ်1ကသက္ခုတတကကလယူပါယုံရှိရှိရိုက်ခချင်းကထိုက်တဲ့သက္ခုအကျဉ်းလင်းသက္ခုကရှိနေတဲ့ယုကလနံပါတ်2ကကာယတတကကလဘုဒ္ဓဘာယုံပထဝီတေဇောဘာယုံရှိရှိရိုက်ခချင်းကထိုက်တဲ့ကာယအကျဉ်းတည်းသက္ခုမြောက်ရှိနေတဲ့ယုကလသက္ခုတတကကလဆိုတာကလည်းကြီးနေတဲ့ကလအမှုံလေးတစ်ခုပဲကာယတတကကလဆိုတာကလည်းကြီးနေတဲ့ကလအမှုံလေးတစ်ခုသာဖြစ်တယ်ဘယ်အကြီးအမှုံလေးကိုသက္ကုတတကကလခေါ်တယ်။ဘယ်အကြီးအမှုံကြတော့ကာယတတကကလခေါ်တယ်ဆိုတော့ကဆန့်ကျင်ဘက်အာယုံနဲ့ခွဲတန်းချอยู่ရတယ်။ဒီတော့မျက်စိမှာကြည့်တဲ့အမှုံတစ်ခုကိုအာယုံစိုက်ထားလိုက်ပါ။မေးနှံကကလကြည်ခြင်းနဲ့ကြည်ပါသေးမကြည်ခြင်းနဲ့နေပါသေးကလတိုက်နဲ့ဝဏခေါ်တဲ့ယူပါယုံရှိတယ်။ဒိုယူပါယုံအယောင်ကိုနှမ်းပြီးယောဂီကအာယုံစိုက်လိုက်တဲ့အခါဒိုယူပါယုံအယောင်လေးကဒီအကြည်တတ်တစ်ခုမှလာပြီးရိုက်ခတ်နေတယ်ဆိုရင်ယူပါယုံအယောင်ရဲ့ရိုက်ခတ်ခြင်းကိုခံရတဲ့ဒီအကြည်တတ်ဒီသက္ခုအကြည်တတ်ဖြစ်တယ်။သက္ခုအကြည်တတ်ပါနေတဲ့ကလအမှုန်ဒီသက္ခုတတကကလလို့ခေါ်တယ်။သက္ခုတတကကလဖြစ်တယ်နော်။တခါမျက်စိမှကြည့်တဲ့အမှုန်ကိုဖတ်ဆက်လိုက်တဲ့ဘေးနဲ့ကကလမရှိတဲ့ယူပါယုံအယောင်ကိုနှံ့တော့အာယုံယူကြည့်တယ်ဒီယူပါယုံအယောင်ကဒီအကြည်တတ်ကိုလာပြီးရိုက်ခတ်မှုမရှိဘူးဆိုရင်ထိုအကြည်ဒီသက္ခုအကြည်တော့မဟုတ်ဘူး။ဖြစ်နိုင်တာကကာယအကြည်တတ်တော့ဖြစ်နိုင်တယ်။ကာယအကြည်တတ်ဟုတ်မဟုတ်သိကျင်တယ်ဆိုလို့ရှိရင်အဲ့ဒီကာယအကြည်တတ်ပါဝင်နေတဲ့ဒီကလတ်နဲ့အနိစ္စဆုံးဖြစ်တဲ့ကလတ်တစ်ခုမှာသိရှိနေတဲ့ပထဝီနဲ့ဖြစ်စေ၊ဒ ဒီတော့လည်းအဖြစ်စေဝါယောလည်းအဖြစ်စေလှအာယုံစိုက်ပထဝီဓာတ်ကိုဖြစ်စေတိဇောဓာတ်ကိုဖြစ်စေဝါယောဓာတ်ကိုဖြစ်စေလှအာယုံယူကြည့်ပါသောပထဝီသောဘောသောတိဇောသောဝါယောကဒီအကြည့်ဓာတ်ကိုလာပြီးရိုက်ခတ်နေအထူးအကြည့်ဒီကာယအကြည့်ပဲကာယအကြည့်ဓာတ်ပါနေတဲ့ကလအမောကာယဓာတ်ကလကာယအကြည့်ဓာတ်နေဆယ်ခုမြောက်ရှိနေတဲ့ကလဖြစ်တယ်အဲဒါဒီအကြည့်ဓာတ်ဟာဘုနကမာရပထဝီဓာတ်အစရှိတ မဟုတ်ဘူးဖြစ်နေရင်တော့သက္ကုအတ္တိဖြစ်ကောင်းဖြစ်မယ်သက္ကုအတ္တိကဖြစ်မဖြစ်ကိုအတ္တိကဖြစ်ခြင်းယူပါယုံနဲ့ခဏအာယုံယူပြီးစိုက်ကြည့်နော်ယူပါယုံကလာပြီးရိုက်ခိုင်းရင်သက္ကုအတ္တိကဖြစ်လိမ့်မယ်နော်ဒါနှစ်ခုခွဲနေပဲအဲ့ဒါသက္ကုတတ္တကကလကာယတတ္တကကလဆိုပြီးကလအမျိုးရှိမယ်နောက်တစ်ခုမျက်စိမှာဘာဝတတ္တကကလရှိတယ်ဘာဝယုတ်ကဥစ္စလို့ဗုဒ္ဓအမိဓမ္မာမှာတကောလုံးအနှံ့အပြတ်ရှိတဲ့ယုတ်တစ်ခုဖြစ်တယ်အများနားလည်နေတဲ့ဘာဝရုပ်နဲ့မတူဘူး။ယောက်ျားမျက်လုံးနဲ့မိမမျက်လုံးမတူဘူး။ယောက်ျားမျက်နှာနဲ့မိမမျက်နှာမတူဘူး။ယောက်ျားနှာခေါင်းနဲ့မိမနှာခေါင်းလည်းမတူဘူး။ဒါလို့လူတွေများနေတာတူဖို့မကောင်းဘူးလား။မတူကြဘူး။ဘာကြောင့်မတူလဲ။ဒါကယောက်ျားပဲ။ဒါကမိမပဲလို့ဒီဘာဝရုပ်ကခွဲရန်ချပြီးပြတယ်။ဒီဘာဝရုပ်ကြောင့်ကွဲပြားနေခြင်းဖြစ်တယ်။ဒါကြောင့်မျက်စိမှာလည်းဒီဘာဝရုပ်ရှိတော့အဲ့ဒီဘာဝရုပ်ဆိုရင်ဆယ်ခုမြောက်ရှိတယ်မကြည့်တဲ့ခလကောမြင်အောင်ရှားဖွေကြည့်ရရှားဖွေတဲ့အပိုင်းမှာတော့ခလတခုမန္တလေးဘက်ကိုကြည့်တယ်ပြီးရှုရတာပါပဲနော်တလေးဘက်ခွင့်နေရင်အရှင်အနယတဩဇာရိဆက်ရှုရတယ်အဲဒီရုပ်ဒီအောင်မြင်မှုရရင်ဇိဝိတကိုဆက်ပြီးရှားဖွေရတယ်ဇိဝိတတွေ့ပြီးတဲ့အချိန်ကကျမှဒီဘောရုပ်ကိုဆက်လုပ်ပြီးရှားရင်သဘောပေါက်မြင်တယ်နော်နောက်တခုမျက်လုံးကိုနည်းနည်းလေးတကယ်ကြီးလှုပ်ကြည့်တာလှုပ်လို့မရဘူးနော်ဟဲ့သိဉ္ဇံဖြစ်တဲ့ရုပ်ဒီမျက်လုံးမှာရှိတယ်ဆိုတာလက်မခံနိုင်ဘူးလားလက်ခံတယ်နော်ရှုခွက်ကတော့ဘဝမနောအကြည့်တက်ကိုစိတ်ဆက်ပြီးတော့မျက်လုံးလေးနည်းနည်းလှုပ်ကြည့်ပါဟရိယဝတ္တကိုမိကြပြီးဖြစ်ပေါ်နေတဲ့စိတ်သက်စိတ်တည်းစိရိစရုပ်ကိုဖြစ်စေနိုင်တယ်သို့တော့ဒီမှာလှုပ်ခြင်းနဲ့စိတ်ကြောင့်စိရိစကလတ်တွေဒီကုန်လုံးအပြတ်အနှံ့အပြတ်ဖြစ်သွားတာကိုတော့မြင်အောင်ဆက်ကြည့်ရအနံပြားဖြစ်တဲ့ဘက်မှာမျက်စိနဲ့ပါတော့မျက်စိမှာဒီစိရိစရုပ်တွေပြတ်နှံ့ပြီးဖြစ်သွားတာမြင်အောင်ကြည့်ပြီးသို့စိရိစရုပ်ကလတ်တွေမှာပါနေတဲ့ယုတ်တဘောတွေကိုလှမ်းပြီးတင့်တဲ့ဓာခွဲကြည့်လိုက်တော့ပထဝီအာဘတိသောဝါရောအစင်းနဲ့အရတာဩဇာဆိုပြီးတဘောတရား၈ခုစီရှိတယ်။မျက်စိမှာစိရိစရုပ်တွေလည်းရှိတယ်။ဒီတော့လှုပ်ခြင်းနဲ့စိတ်မျက်လုံးလှုပ်ခြင်းနဲ့စိတ်ကြောင့်သာစိရိစရုပ်ကဖြစ်တယ်။တခြားစိတ်တွေကြောင့်ကဒီစိရိစရုပ်တွေမဖြစ်ဘူးလားလို့မေးရင်ဖြစ်ပါတယ်။ဘဝတခြားပေါ့နော်။ဒီစဝိညာဉ်ကလွင်ရင်ဟရိယဝတ္ထုရုပ်ကိုမိကြပြီးဖြစ်ပေါ်နေတဲ့စိတ်တန်းစိတ်တန်းဒီရေပုံရအဖြစ်စိရိစရုပ်ကလပ်ပေါင်းများစွာကိုဖြစ်စေနိုင်တဲ့အစအားကြည့်ရတာဒီဖြစ်တယ်နော်ဒီလောက်ကလည်းနေများတဲ့အတွက်စိတ်ကတော့ကျင်နေဆိုရင်ဒီခန္ဓာအင်းကြီးကိုဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ကြီးကသေဆုံးသွားနိုင်တာအဲဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ကြီးကသွားအင်အားနဲ့နေမယ်ဆိုလို့ရှိရင်ဒီခန္ဓာအင်းကြီးကိုသေဆုံးနိုင်တဲ့ဆောင်းအားရှိပါမလားမရှိဘူးအင်းအတိတ်ညာစိတ်တခုတခုဒီရုပ်ကလပေါင်းများစွာကိုဖြစ်စေနိုင်တယ်ဆိုပြီးစိတ်နဲ့ဆောင်းအားတွေကမျက်စိမှာလည်းရှိတယ်နောက်တစ်ခုမျက်စိမှာအဲဒီကိုပြောခဲ့တဲ့သက္ကုတ္တနကကလဓာခွဲလိုက်ယုတ်ဘော10ခု။ဘာယတနကကလဘာဝတနကကလဒီဓာခွဲလိုက်ယုတ်ဘော10ခုရှိတယ်။အခုပြောနေတဲ့စိရိစကလဓာခွဲလိုက်တော့ယုတ်ဘော10ခု။အဲ့ဒီ10ခု10ခုဒီထဲမှာတိသောတ္တပါတယ်။ဒုတိယသောတ္တကိုဥတုလို့ခေါ်တယ်။ဒီနေ့ယာတိဥတုပူတယ်။ဒီနေ့ယာတိဥတုအေးတယ်။ပူရာအေးရာကိုဥတုလည်းခေါ်တယ်။ပူရာအေးရာကိုတိသောတ္တလို့လည်းခေါ်တယ်။အဲ့ဒီပူရဲအေးတဲ့ဒီတိသောတ္တိနောက်ထပ်ယုတ်ကလအတ္တိတ္တကိုထပ်ပြီးဖြစ်စဉ်နိုင်တဲ့သွားအားရှိဒီတိသောတ္တကြောင့်ဖြစ်ပေါ်လာတဲ့ယုတ်ကလတေကိုဥတုခေါ်တဲ့တိသောတ္တကြောင့်ဖြစ်ခြင်းကြောင့်ဥတုဇယုံလို့ဒီလိုခေါ်ထားတယ်။အဲ့ဒီဥတုဇယုံတဲ့မျက်စိမှာလည်းရှိနေတယ်။နောက်တစ်ခုဟာရဇ။စားမြှုပ်လိုက်တဲ့အစာအာဟာရဖန်ပြီးဓလိဘဆက်ကြည့်ကလအမှုံပဲ။အစာအိမ်နဲ့တင်ရှိခဲ့ခန္ဓာအိမ်အတွင်းမပြန့်ခင်မှာတော့ဥတုဇယုံတဲ့ဖြစ်ပါတယ်။ဥဒ္ဒုခေါ်တဲ့တိသောတ္တကြောင့်ပဲဖြစ်တယ်။သို့တော်ဒုတိသောတ္တကြောင့်ဖြစ်နေတဲ့ဥဒ္ဒဇယုတ်တိတိုင်းမှာယုတ်ကလတဲ့ယုတ်ကလတိုင်းမှာဩဇာတက်ပါတယ်။သို့ဩဇာဒီဥဒ္ဒဇကလအတွင်းမှာတည်ရှိနေတဲ့အတွက်ဥဒ္ဒဇဩဇာလို့ခေါ်ပါတယ်။ဒုဥဒ္ဒဇဩဇာဒီအစာရင်အောက်တွင်တည်ရှိနေတဲ့ကမ္မဇဝါမီလို့ခေါ်ဆိုအပ်တယ်နော်။ဇိဝိတနမကကလတည်းမှာပါနေတဲ့တိသောတ္တဆိုတာရှိတယ်။ဒုတိသောတ္တကမ္မဇဝါမီဓာတ်ဤအပိထောက်ပါမှုအကုန်ကြီးကိုရရှိတဲ့အချိန်ခါမှာဒီဥဒ္ဒဇဩဇာဒီနောက်ထပ်ယုတ်ကလအတ္တိတ္တကိုဖြစ်စေတယ်။ကမ္မဇဝါမိအကုန်ကြီးနဲ့ဥဒ္ဓုခေါ်တဲ့ ဥဒ္ဒတယုတ်တိထဲမှာပါနေတဲ့ဩဇာကြောင့်ဖြစ်တဲ့ယုတ်တိကိုတော့ဩဇာကြောင့်ဖြစ်လို့အာရဇယုတ်ဆိုပြီးတော့ဒီလိုနာမည်တက်လိုက်တယ်။ဒုအာရဇယုတ်တိကသံဌာနာလုံးကိုပြန့်နှံ့ပြီးသွားနေပါလေဖြစ်နေတယ်နော်။ဘုဆက်ဆက်ရိုက်ခတ်ပြီးဖြစ်တယ်ဆိုပြီးဇာပိနေမှာကတော့ဒီလိုဟောဟာရအနေနဲ့သုံးထားပါတယ်။အဲဒီဩဇာယုတ်တိအာရဇယုတ်တိဟာမျက်စိမှာလည်းရှိနေတယ်။ပေါင်းလိုက်တော့ယုတ်ကလအမျိုးသား6မျိုးယောအမျိုးသားအနေနဲ့တဘောတူရာပေါင်းစုပြလိုက်တော့54ပေါ့နော်သက္ကုတန္တကကလကမျက်လုံးမှာတစ်ခုတည်းရှိသည်မဟုတ်နော်ဉာဏ်တော်မင်းလက်ထက်ကထင်ရှားတဲ့ခាយានុပါဒနာသံဃောပြုစုတဲ့ယောအတွင်းဥဖို့လိုက်ကတော့မျက်နှာ9လွန်ရှိတဲ့အတွက်သက္ကုအကြည်တ9မျိုးပဲရှိတယ်ကလ9မျိုးပဲရှိတယ်လို့သူကတော့ဒီလိုဆုံးဖြတ်ထားတယ်နော်ကလအမှုံပေါင်းကတော့သက္ကုတ္တကကလပေါင်းဘလောက်များတယ်လို့မင်းရင်တော့ဘလောက်တယ်လို့အတိအကျတော့ကြည့်တယ်လို့မရနိုင်ပါဘူးများစွာတော့ရှိနော်ဘလောက်များတယ်လို့အတိအကျတော့မပြောနိုင်တော့ဘူးနော်အဲ့ဒီသဘောတရားကိုပေါင်းစုလိုက်တော့ယုတ်ကလတစ်မျိုးလို့ယူလိုက်တာကလပေါင်းများစွာတော့ရှိနော်ခាយတ္တကကလပေါင်းနေလဲများစွာရှိမျက်စိကိုသွားထိကြည့်ထိလိုက်ရင်မသိဘူးလားသိတယ်ထိတာပြည်နေစိတ်ဒီခាយအကြည့်တတ်ကိုအပြီးဖြစ်တယ်မျက်စိဒီအယောင်ကိုလှမ်းကြည့်မသိဘူးလားသိတယ်အကြောင်းကိုသိတဲ့သက္ကုဝိညာဉ်ကသက္ကုအကြည်တတ်ကိုဖြစ်ဖြစ်တယ်။အကြည်တတ်နှမျိုးမျက်စိမှာရှိနေတယ်။ရှိနေတဲ့အတွက်ကာယအကြည်တတ်ပါဝင်နေတဲ့ကာယတက္ကကလတ်ဒီလည်းဘယ်လောက်များလဲလို့မေးရင်မကြီးမတွက်နိုင်အောင်ပဲဖျား။များတော့လေသူ့ကိုသဘောတူရာပေါင်းစုပြီးတစ်မျိုးလို့ယူလိုက်တယ်နော်။လားတူပဲဘဝတက္ကကလတ်ဒီများစွာရှိတော့လေတစ်မျိုးစရိသကလတ်ဥရိသကလတ်အာရဇကလတ်ဒီများစွာရှိနေပြီမဲ့လို့တစ်မျိုးစီယူလိုက်တော့ယုတ်ကလတ်အမျိုးသား6မျိုးယုတ်အမျိုးသား54လို့ဒီလိုသတ်မှတ်ချက်ပေးတယ်နော်အဲ့ဒီ54မျိုးသောယုတ်တိဘယ်မှာသက္ခုအကြည်တတ်ကိုပတာရသက္ခုလို့ခေါ်တယ်ကျန်နေတဲ့53မျိုးသောယုတ်တိကမတံပါရသက္ခုသက္ခုအကြည်တတ်ကလေးဖြစ်ပေါ်လာနိုင်ရဲ့အတွက်ဝိုင်းဝန်းပြီးတော့ကုညီတီထောင်ပေးနေရတဲ့အဆောက်အဦတွေလို့ဆိုလိုပါတယ်အဲ့ဒီယုတ်တရား2မျိုးလုံးကိုပေါ့ပတာရသက္ခုသတံပါရသက္ခုအမိရတဲ့သက္ခု2မျိုးလုံးကိုကွယ်ကွယ်ပြားပြားသိဖို့ဖြစ်ရှင်ကညံကြတယ်ဒါကသုတ်တန်ဤဘာကြောင့်လဲသုတ်တန်ဤဒီအလုံးလုံးနေတဲ့လုပ်ငန်းခွင်ဖြစ်တယ်အဘိဓမ္မာဤကတော့သက္ကုအကြည်တက်ကိုသာဧကံမှီပြီးတော့သက္ကုဝိညာဉ်ကဖြစ်တဲ့အတွက်အဘိဓမ္မာဤရသက္ကုထုလို့ပြောလိုက်ရင်သက္ကုအကြည်တက်တစ်ခုကိုပဲအရာကောက်ယူရပါတယ်သုတ်တန်ဤကြတော့ခဏလို့ခေါ်တဲ့ရုပ်တုံးရုပ်ခဲတွေကိုဖြိုခွဲပြီးတော့ညံနဲ့တလုံးစီတလုံးစီခွဲခြားသိချပြီးရှိအောင်မှဖြစ်တယ်လွတ်လွတ်တဲ့လုပ်ငန်းခွင်ခဏပြောအောင်ရှိရမယ်လုပ်ငန်းခွင်ဖြစ်နေတယ်။ရုပ်တုံးရုပ်ခဲလို့ခေါ်ဆိုအပ်တဲ့ခဏအတုံးခဲတွေကိုပြိုခွင်းတော့အောင်ညာနဲ့ဖြိုခွဲပြီးမှရှိရမယ်လုပ်ငန်းခွင်ဖြစ်တော့မျက်စိမှာရုပ်အတုံးခဲတွေကိုဓာတ်ခွဲကြည့်လိုက်တော့အတုံးခဲအမျိုးအစားက6မျိုးရုပ်အမျိုးအစားက54ခုအဲ့ဒီ54မျိုးတဲ့ကမှသက္ကုအကြည်ဓာတ်နဲ့ဉာဏ်နေတဲ့နာတံဘာရသက္ကုအမြင်တဲ့ရုပ်တွေကိုနှစ်ခုခွဲတန်းချပြီးတော့မှရွေးထုတ်လိုက်ပြီးတော့မှဒါကသက္ခုအကြည်တ္တဒါကသတ္တံပါဒသက္ခုဒါကပတာဒသက္ခုလို့ဒီလိုကိုယ်ပြည့်ပြည့်သိအောင်ရှိအောင်အဲဒီလိုရှိအောင်မှဖြစ်တဲ့အတွက်ဝုထုနာမကရဇအကာယောဝုထုနာမဝုထုမြည်တိကကရဇအကာယောကရဇအကာယတိသောအထတဗုဒ္ဓနိစေဝဥပါဒရူပနိသသောထုကရဇအကာယဟောတိကဘုဒ္ဓနိစေဝဘုဒ္ဓယုတ်တကြည်လေးပါတို့၎င်းဥပဒါရူပနိသဘုဒ္ဓယုတ်တကြည်လေးပါကိုဖိတော်ရဖြစ်ပေါ်ကြကုန်သောဥပဒါယုတ်တို့၎င်းသည်အမိဓမ္မာနိယသက္ကုအကြည်တတ်ကိုသာသက္ကုဝိညာဉ်ကဧကဖြစ်ဖြစ်တဲ့အတွက်သက္ကုဝတ္ထုလို့ခေါ်ရင်သက္ကုအကြည်တတ်တခုပေါ်ရတာမှန်တော်လဲသုတ်တန်နိယကတော့ဒီလိုမကောက်ပါနဲ့သက္ကုမှာရှိနေတဲ့ဘုဒ္ဓယုတ်ဥပဒါယုတ်အလုံးကိုပဲသက္ကုလို့ကောက်ပါလို့ဒီလိုညွှန်ပြလို့တဲ့အတွက်အထက်ကကအတိအကျဖွင့်တယ်နော်ဒါကြောင့်ဒီမှာသက္ကုအကြည်တ္တကိုကိုယ်ကိုယ်ပြောပြသိတယ်ဆိုတော့ပြောတော့လွယ်တယ်တကယ်လက်တွေ့ရှုလိုက်တဲ့အပန်းကြတော့54မျိုးသောယုတ်ကိုကိုယ်ကိုယ်ပြောပြသိမှဒါကသတ္တမရသက္ကုဒါကပတာဒသက္ကုလို့ဒီလိုခွဲရန်ချက်နေတယ်အဲဒီလိုခွဲရန်ချက်နေတဲ့အစဉ်အထိကိုယ်ကိုယ်ပြောပြသိအောင်ကျူးစားပါဘုရားရှင်ကအရှင်ကြားပြီနော်နောက်တစ်ခုရူပိသပသနာတိရူပိသရူပယုံတို့ကိုလည်းပဲပသနာတိကိုယ်ကိုယ်ပြောပြသိ၏ယုံပါယုံကိုညတော့လေကိုယ်ကိုယ်ပြောပြတိအောင်ယူဆရအောင်အဲ့တော့ အနာအိမ်မှာတိဆောက်ကြတာကကလတ်ခေါ်တဲ့အဖုံလေးတွေအနေနဲ့တိဆောက်ဒီနေ့သိပ္ပံကလည်းဒီချက်ကလက်ခံပြီးဖြစ်ပါတယ်နော်ဒီအဖုံလေးတွေကိုဗုဒ္ဓဘိက္ခမကကလတ်လို့ခေါ်ပြီးသိပ္ပံကတော့အဆက်ဆက်ခင်အမျိုးမျိုးနဲ့နာမည်လေးတွေပြောင်းပြောင်းပြီးတော့ခေါ်လာပါတယ်သို့တော်လဲသူတို့ခေါ်နေတဲ့နောက်ဆုံးအမည်လေးတွေကတော့ခေါ်လဲအီလက်ထရွန်တို့နျူထရွန်တို့ပရိုတွန်တို့ဆိုတဲ့ဒီနာမည်လေးတွေပေါ်လာတယ်သို့တော်ထိုနာမည်တွေဒီဗုဒ္ဓဘိက္ခမကဆိုလိုတဲ့ကလတ်နဲ့တွမတူဆိုတာကတော့အချင်းချင်းစကားများနေပါတယ်နော်အကျဉ်းသားအဖြစ်ပြောရင်တော့ကလအမှုံလေးတွေနဲ့ခန္ဓာအိမ်တိဆောက်ထားတဲ့သို့မဟုတ်ယုတ်လောကတစ်ခုလုံးကိုလက်ရှိတဲ့မဲ့ယုတ်လောကအလုံးကိုကလအမှုံလေးတွေနဲ့တိဆောက်ထားတယ်ဆိုတော့အဆိုးကတော့တူလာပြီးဖြစ်တယ်နော်အဲ့ဒီကလအမှုံတိုင်းမှာယူပါရောဆောင်းတယ်အဲ့ဒီယူပါရုံတွေကိုလည်းကဏပြောင်းရှုရမယ်ဆိုတော့အတုံးအခက်ခေါ်တဲ့အသေးဆုံးအတုံးခက်ယုတ်ကလကလေးတွေကိုဓာတ်ခွဲပြီးတော့ကိုယ်ကိုယ်ပြပြပြီးအောင်ရှုပါလို့ဒီလိုဆိုလိုပါတယ်နော်ကဲနောက်တစ်ခုဒီဘိက္ခဝေစေတယံတို့ဣဒံဣဒသနာတို့၌ဘိက္ခုယောဂိယဟံဒီသက္ခုသာသက္ခုအကြည်တကိုလည်းပဲပတ်သနာဒီကိုယ်ကိုယ်ပြပြဘိက္ခဝေစေတယံတို့ဣဒံဣဒသနာတို့၌အတုနဲ့ဘိက္ခုယောဂိယဟံဒီသက္ခုသာသက္ခုအကြည်တကိုလည်းပဲပတ်သနာဒီကိုယ်ကိုယ်ပြပြဒီဤရူပေသအခြင်းယုပယုံတို့ကိုလည်းပဲပတ်သနာဒီကိုယ်ကိုယ်ပြပြဒီဤနှစ်ချက်နော်နောက်တစ်ခုနဗ္ဗတုံဖျက်ပါဟောလေယေသတရူပယပတိသဩဝိသတိတံယောဇနံတင်းသပသနာတိတရူပယသောသက္ကုအတိတနှင့်ယူပါယောနှစ်ပါးသောကိုပတိသအစသည်ရဲ့ယေသတယောဇနံအကျဉ်းတယောဇင်တရားဒီလည်းပဲဩဝိသတိဖြစ်ပေါ်၍လာ၏ယေသထောတယောဇင်တရားကိုလည်းပဲပသနာတိကိုယ်ကပြပြတိဟောလာပြီနော်သက္ကုအတိတယူပါယုံနှစ်ပါးကိုအစွဲပြုပြီးတော့တန်ရောစဉ်ဆံမျိုးပေါ်လာခဲ့ရင်လည်းထိုတန်ရောစဉ်တရားတွေကိုသိပါဆိုတော့အကုသိုလ်တရားကုန်မသွားဘူးလည်းမင်းကြီးကုန်သွားပြီဟောအကုသိုလ်စိတ်ကလေးတွေကိုလည်းဆက်ရှိရတော့နော်ယတ္ထဇအနုပန္နတတန်ရောသနတဥပ္ပါဒောဟောတိတင်္စာပသနာတိယတ္ထဇအခြင်းအကြောင်းကြောင့်လည်းပဲအနုပန္နတတန်ရောသနတမဖြစ်ပေါ်သေးတဲ့တန်ရောစဉ်တရားဤဥပ္ပါဒောဖြစ်ပေါ်လာခြင်းသည်ဟောသည်ဖြစ်သင်္ခါထောအကြောင်းတရားကိုလည်းပဲပဇာနာတိကိုယ်ကိုယ်ပြပြသည်ဤမဖြစ်ပေါ်သေးတဲ့တန်ရောစဉ်တရားကြီးဖြစ်ပေါ်လာပြီနော်မဖြစ်ပေါ်သေးတဲ့တန်ရောစဉ်တရားကြီးဖြစ်ပေါ်လာတော့ဘယ်လိုအကြောင်းကြောင့်ဖြစ်ရလဲအဲ့ဒီအကြောင်းကိုလည်းဟောတိုင်းမှသာသိဖို့ဘုရားရှင်ကအညွှန်းကြားနေတယ်နော်အဲ့တော့ယင်္ဂန္တရူပိယပတိစ္ဆဥပိစ္ဆတိဉာဏ်ကဏ္ဍတိယင်္ဂတံသကုံပြေဝရူပိစ္ဆတိဥပိယပတိစ္ဆကမ္မရကတံယောဇနံပတိကတံယောဇနံမာနတံယောဇနံဒိဋ္ဌိတံယောဇနံဝိသိကိစ္ဆတံယောဇနံတိလပတ္တပရမန္တဘောဝရာသအိတမိစရိယဝိဇ္ဇအိတမိစရိယဝိဇ္ဇတိညောဇနံတိတတဝိတံတိညောဇနံဥပိစ္ဆတိဉာဏ်ယထဝတ္တရတလက္ခဏဝတိနပသနာတိတံယောဇဉ်၆ပါးဖြစ်တယ်နော်သက္ကုအကြည်တနဲ့ယူပါရောသဘာဝဇံကိုအစွဲပြုပြီးတန်ရောစဉ်၁၀ဘတ်ဖြစ်တဲ့အဲ့ဒီတန်ရောစဉ်၁၀ဘတ်ကိုဟောတိုင်းမှာဆိုပြီးအောင်ရှိပါဆိုတော့ဥစဉ်တို့ဒီဌာနမှာကတော့ဒါမကောင်းအောင်ဆိုတဲ့အမည်နဲ့ယူပါရောကအယုံယူပြီးဖြစ်ပေါ်လာတဲ့အကုသိုလ်ဇွန်၁၂မျိုးပါဝင်နေတဲ့ဝိသိစိတ်အစဉ်တွေကိုရှိရမယ်လို့ဆိုလိုပါတယ်နော်ဒီကဒီဝိသိစိတ်တွေဇောတွေကရှိတာဒုက္ခတရဝဇံသက္ကုဝိညာဉ်တမရိကံတဏိဏဥဒ္ဓောတို့မပါဘဲနဲ့ဖြစ်နေတဲ့ဇွန်အားမရှိဘူးသောရကိုရှိပါစေသောရရှိမှတည်ရှိနေတဲ့ခန္ဓာကဒေသရဝဇံသက္ကဝိညာဉ်တမရိစေတဏိဏဥထောခေါ်တဲ့စိတ်ကလေးတွေကိုလည်းရှိပါမှာဖြစ်တယ်။ဒနပြောအောင်ရှိပါမှာနော်။ကျောင်းရဲ့တရားရုံဆက်ကြမယ်ဆိုရင်လည်းဇောနာမှာကြာနေတဲ့တရားရုံတွေကိုလည်းဆက်ပြီးရှိပါမှာဖြစ်တယ်။အဲဒါအဲ့ဒီလိုရှိတဲ့အပိုင်းမှာဇောမှာတန်ရောစဉ်၆ပါးဖြစ်တယ်။ဒီအချက်ကိုကြည့်ပြီးတော့ဒီဌာနမှာယူပါရုံကိုအာရုံယူပြီးတော့တန်ရောစဉ်၆ပါးလုံးကောင်းအောင်အမှုတို့စိတ်ကလေးတွေကောင်းရှိနေရတယ်။ဘယ်လိုတယောဉ်ဆက်သွားဖြစ်တယ်ကထံပဏိတာဩဝိဇ္ဇတိဒီဘယ်လိုဖြစ်တယ်သကုဒ္ဒဝရိတာဝအာပါဒအိတာရမဏကမ္မတာတဝတိနအာတာတယတောအဘိနန္ဒတောကမ္မရကတိညောကနာဩဝိဇ္ဇတိသကုဒ္ဒဝရိသကုဒ္ဒဝရနေအာပါဒကတံရှိစုကြခြင်းတို့ရောက်ရှိလာတော့အိတာရမဏအလိုရှိအနှစ်သက်မြတ်သောအတ္တအိတာယူပါယုံကို ကာမန္တတဝတိနကာမသောတာယာတိအစွန်ဖြင့်အတ္တရိယတောလွန်စွာတာယာလျက်ရှိသောအဘိနန္တတောလွန်စွာဖြင့်တာယာရှိသောပုဂ္ဂိုလ်ယတနာ၌ကာမရာဂတယောဇနံကာမရာဂတယောဇင်တရားသည်ဩဝိသတိဖြစ်ပေါ်၍လာ၏။သိတိသဘောကျတယ်။ရူပယုံနဲ့တခုကိုလှမ်းကြည့်လိုက်တဲ့အခါသိတိနှစ်ချက်သွားတယ်။သိတိတော့တာယာတယ်။ဘာယရာကဘယ်လိုတာယာလဲလို့ပြီးတော့ကာမ။ကာမကိုတာယာတဲ့သဘောအချင်းတာယာနေတယ်။ ကာမကိုတာယာတဲ့သဘောအနေနဲ့တာရင်ဆိုတာကာမကုံခံစားလို့တဲ့စိတ်ထားဒီကာမကိုအလိုရှိနေတဲ့စိတ်ထားလေးနဲ့တာယာနေတယ်နော်ဒါကရူပယုံတစ်ခုကိုမြင်တဲ့အပိုင်းမှာကိုယ်ကရှုရမယ်ရှုခဲ့ဖြစ်နေပြီရှုရမယ်ရှုခဲ့ဖြစ်တာဒီပရမတ္ထလက်ဆံထဲမှာယုတ်လအမှုန်တစ်ခုမှတည်ရှိနေတဲ့ဒီရူပယုံကိုအာယုံယူပြီးတော့ဒီလောက်ကတာယာနိုင်ပါမလားလို့ဒီလိုလို့မေးချက်နော်အဲ့ဒီမေးဖို့ကိုဖြစ်နေတ ရူပိဇာပဇာနာတိသက္ကုံသစ္စတိအတိတသက္ကုံအတိတကိုလည်းပဲပဇာနာတိကိုယ်ပဲပြပြတိဤရူပိဇာအစဉ်ယူပါယုံတော့ကိုလည်းပဲပဇာနာတိကိုယ်ပဲပြပြတိဤဒီလိုနှစ်ခုဟောသက္ကုံမှာအေကုန်းနဲ့ဟောပြီးရူပိကြတော့ဘူးအောင်နဲ့ဟောတာယူပါယုံခံရများကိုပေါင်းစုလိုက်တဲ့အခါမှာယေဘုံညာအဖြစ်ကာမရာဂအစတဲ့အကုသို့အညစ်ကြီးတွေအဖြစ်ပို့ပြီးတော့များတယ် အတောလိုက်အထဲလိုက်ပေါ့အာယုံယူရမှာတရားကဘောပြီးတော့နှိမ့်ချိုက်ကြတယ်။ဒီဖြစ်ဖို့ပဲလို့ဆိုရင်တော့သိကြတော့မနှိမ့်ချိုက်တဲ့သဘောဖြစ်တတ်ပါတယ်နော်။သို့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့ယူပါယုံခံများများကိုပဲလှမ်းအာယုံယူလို့ကလည်းယူနေတယ်။ဂလန်တစ်ခုမှတည်ရှိနေတဲ့ယူပါယုံကိုလှမ်းအာယုံယူလို့ကလည်းယူနေပါတယ်။တချို့ကဒီနေရာမှာရှိနေတဲ့ကလေးတွေဘုဒ္ဓတရားအဖြစ်ထပ်ပြီးပြောရင်ပ နေခြင်းသည်တဲ့ယုယုတ်လတကုအတွင်းမှာတည်ရှိနေတဲ့ယုပယုကိုရှုလို့မရဘူးယုတ်လအများပေါင်းစုထားတဲ့ယုတ်လအများကြီးရဲ့အတွင်းမှာတည်ရှိနေတဲ့ယုပယုကိုသာရှုလို့ရတဲ့အတွက်ယုပယုမှာဘုံနဲ့ဟောတယ်လို့ဒီလိုလေတချို့ကအကြောင်းပြကြတယ်နော်အဲဒီအကြောင်းပြချက်ကိုတော့ယုတ်လတကုကနအတိတိပြောဉာဏ်နဲ့တလို့ဒီတလို့ဒီဖြိုခွဲပြီးရှိနိုင်မှာပရမတ်ကိုဉာဏ်အမြင်ဆိုင်မယ်ဆိုတဲ့စကားကိုလက်ခံနိုင်ရင်ခုနကစကားကိုတော့လက်ခံလို့မဖြစ်တော့ဘူး။တလတ်ကိုမြင်ရမယ်တလတ်တကုတ်တကုတ်အတွမှာတည်ရှိနေတဲ့ပထဝီအဘောတိကောဝါရောဝဏ္ဏသန္ဓရတ္တဩဇာဆိုတဲ့သဘောတရား၈ခုရှိရှိကိုကိုကိုရှိကိုကိုဆက်ခုရှိဆက်ခုမြင်မှယုတ်ကခဏပြောမယ်။အဲဒီကနပြောအောင်ရှုနေတဲ့ယောဂီတော်ကောင်းမှာကလတ်တကုတ်အတွမှာတည်ရှိနေတဲ့ဒီဝဏ္ဏခေါ်တဲ့ယူပယုံကိုရှုရကြတာမရဘူးလားမင်း။ရနေရနေပါစေနဲ့ကလတ်တကုအတွက်မှတည်ရှိတဲ့ယူပါယုံကစက်ကုအကြည့်တတ်ကိုကျေကျေမပြုတ်နိုင်ဘူးဆိုတဲ့သဘောကတော့ဒါမဖြစ်ဘူးနော်ဘုံနဲ့ဟောနေတဲ့ဤရချက်ကတော့ခဏကဒီပုံရအဖြစ်အများစုကိုအာယုံယူပြီးဖြစ်ပေါ်တဲ့အခါမှာစက်ကုတို့ကဝိရိသိသိလေးတွေအဖြစ်များတယ်အကုတို့ဆိုရင်အဖြစ်များကြနော်အဲ့ဒီဒီပုံရကိုလိုက်ပြီးတော့ခင်ဗျဟောနေတဲ့သဘောပဲနော်ကလတ်တကုတ်အတွက်မှတည်ရှိနေတဲ့ဝဏ္ဏတရူပယုံကိုသာဝကတွေရှိလို့မရလို့ခေါ်တဲ့ပုံစံတော့မဟုတ်ဘူးဒါတဲ့သဘောပေါက်နော်ကြည့်တော့မိအဲဒီမကုတ်ရှိတဲ့အနက်ကဒီယုတ်ကလအများစုသို့မဟုတ်ယုတ်ကလတခုအတွက်မှတည်ရှိနေတဲ့ဒီရူပယုံကိုဆက်ပြီးအာယုံယူလိုက်တဲ့အချိန်ခါမှာဒီရူပယုံအယောင်လေးကိုလွန်စွာနှစ်တဲ့တာယာရဲ့လို့ရှိရင်ကာမရာဂတာယာဖြစ်တယ်လွန်စွာနှစ်တဲ့တာယာရဲ့ဆရာကဘယ်လိုအကြောင်းကြောင့်လဲလို့မြို့တော့နောက်လာတဲ့အပိုင်းမှာမှားနေတယ်။အယောတိတော့မနတိကြရ။နိမလမ်းမှနှလုံးမသွင်းပဲနိမလမ်းမှနှလုံးသွင်းတယ်။ယူပါယုံကိုယူပါယုံလို့နှလုံးသွင်းရင်လည်းမနဲ့။ယုတ်တရားလို့နှလုံးသွင်းလည်းမနဲ့။ရှင်းပြပြနေတဲ့အနိစ္စတရားပဲလို့နှလုံးသွင်းလည်းမနဲ့။ရှင်းရှင်းပြခြင်းပြအနိစ္စခံရတဲ့ဒုက္ခတရားပဲလို့နှလုံးသွင်းလည်းမနဲ့။မပြည့်စုံတဲ့အခိုင်အမာနှစ်သာရအဖြစ်ဒီနေ့အတ္တမဟုတ်တဲ့အနတ္တတရားပဲလို့နှလုံးသွင်းလည်းမနဉာဏ်ကြံစက်တော့ပဲမကောင်းတဲ့အနတ်အတ္တတွေဝိုင်းရံထားတဲ့အတွက်အတုပပဲလို့နှလုံးသွင်းတယ်မနေတယ်အဲ့ဒီလိုနှလုံးမသွင်းမဲ့ရောင်းရံလှမ်းပြီးတော့ဒါပဲသမီးပဲသမီးပဲမိပဲအဖိုးကြီးပဲအဖွားကြီးပဲနှလုံးသွင်းဒီလိုကြီးတွေကတော့အဖိုးကြီးအဖွားကြီးနှလုံးသွင်းတဲ့အိမ်ကရောက်နေနော်အဲ့ဒီလိုအဖိုးကြီးပဲအဖွားကြီးပဲလို့တွတ်ပြီးနှလုံးသွင်းလိုက်ပဲဆိုရင်သောနှလုံးသွင်းမှုဒီမှာနှမ်းမှာနှလုံးသွင်းမှုအာရုံဒီပါမနတိကရဖြစ်ပြီ ဘာကြောင့်အဲဒီလိုမင်းကြီးကလည်းမီးတော့အနတ္တကိုအတ္တလို့သွားပြီးခလုံးပြန်တာလောကဒုညအတ္တဆိုတဲ့မျိုးပဲအနတ္တကိုအတ္တလို့သွားပြီးခလုံးပြန်တဲ့အပိုင်းကဝင်သွားတယ်မိစ္ဆာလို့ခလုံးသွင်းမယ်ဘယ်လိုခလုံးပြန်လဲမင်းကြီးကလည်းအဖွာကြီးပဲနောက်တစ်နေ့ကြည့်လိုက်တော့လည်းအဖွာကြီးပဲနောက်တစ်နေ့ကြည့်လိုက်တော့လည်းအဖွာကြီးပဲနောက်တစ်နေ့ကြည့်လိုက်တော့လည်းအဖိုးကြီးပဲနောက်တစ်နေ့ကြည့်လိုက်တဲ့ငါအဖိုးကြီးပဲနောက်တစ်နေ့ကြည့်လိုက်တော့လည်းငါအဖိုးကြီးပဲဟောလိမ့်ကြအနေနဲ့နှလုံးသွင်းနေဒီဘုန်းကြီးမြင်ရတာကောကချမ်းသာတယ်ဒီဘုန်းကြီးမြင်ရတာကောကချမ်းသာချမ်းသာနေတယ်ဒီတန်မြင်ရတာချမ်းသာတယ်ဒီတိမြင်ရတာချမ်းသာတယ်ဒုက္ခအနေနဲ့နှလုံးသွင်းနော်လိမ့်ကပဲဒုက္ခပဲအတ္တပဲလို့သွားပြီးနှလုံးသွင်းလိုက်တဲ့နှလုံးသွင်းတွေကမှားပြီနောက်ထပ်မှားနေတာတခုရှိတယ်သူကသိလားသိလားနော်မလှရင်တကယ်ကြီးဒီ ground ကြိုက်ဆုံးနိုင်တော့မှာပေါ့နော်လှတယ်လို့နှလုံးသွင်းလိုက်တဲ့အတွက်သူကကြောင်းကြိုက်တော့ချုပ်လို့မရဖြစ်နေတယ်နော်လို့ပါလို့တော့ဒီနှလုံးသွင်းတော့မှားနေပြီအဲ့ဒီအာယောနိတော့မနတိကာရဒီအခြေခံအကြောင်းဖြစ်ဒီအာယောနိတော့မနတိကာရကဘယ်တရားလဲလို့ပြီးတော့ပရမတ္တသစ္စာနဲ့ကဒီကုတ်ကောက်လိုက်တော့ဒီသက္ကုဒ္ဒရဝိသိသရဒီသက္ကုဒ္ဒရဝိသိတွေမှာဟိုသောကိုအာယောနိတော့မနတိကာရယောနိတော့မနတိကာရလို့ခေါ်တာသူရဲ့ဆုံးဖြတ်ချက်ကမိမလမ်းမှဖြစ်နေတဲ့ရောက်ကဇောတိပြီသကုတ္တဇောအကုန်ဖြစ်သူရဲ့ဆုံးဖြတ်ချက်ကမိမလမ်းမှဖြစ်ခြင်းပဲဆိုရင်ကုတ္တဇောဆိုသူကအခရာပဲသူရဲ့ဆုံးဖြတ်ချက်အပေါ်မူတည်ပြီးတော့နောက်ကကုတ္တအကုတ္တဖြစ်ရတော့အဲ့ဒီအကြောင်းရတဲ့ကိုလည်းဟိုတိုင်းမှပြန်ပြီးပို့ရိုးနေတယ်ကိုရဒီနေရာမှာအကုတ္တတွေကိုဖြစ်ခြင်းနဲ့ဆိုရင်တော့အဲ့ဒီဟုတ်သောခွန်တဲ့အာယနိတော်မနတိကာရယောနိတော်မနတိကာရအခရာဖြစ်နေတဲ့ဒီဟုတ်သောမှာမိမိကအကုသိုလ်သောရှိခြင်းရဲ့နော်အာယနိတော်မနတိကာရအနေနဲ့အနှလုံးသွင်းလိုက်အကုသိုလ်သောပေါ်လာတာပဲကုသိုလ်သောတွေကိုရှိခြင်းနဲ့ဆိုရင်ယောနိတော်မနတိကာရဖြစ်အောင်နှလုံးသွင်းကြည့်လိုက်ဒီယူပါယုံကိုကုသိုလ်သောတွေဖြစ်လာနိုင်တယ်နော်သူရဲ့ဆုံးဖြတ်ချက်အပေါ်မူတည်နေတဲ့အဓိကအကြောင်းရင်းပဲသို့တော့ဒီဟုတ်သောရဲ့ဆုံးဖြတ်ချက်တစ်ခုလေးဆိုဖြစ်တာဆိုတော့မဟုတ်ပါဘူးမိယာဝုဒ္ဓရောက်ရှိရမယ်ဆိုင်ရာကျဉ်းကျုပ်ပြုနေတဲ့အာယုံရှိရမယ်။ရှင်မေဖတ်တာအစရှိတဲ့ရှင်မေစစ်စစ်လေးတွေရှိရမယ်။ဟုတ်တယ်မလား။အဲဒီလိုဆိုင်ရာဆိုင်ရာအကြောင်းပြတဲ့ကပေါ့ဆုပြုပြင်ပေးမှလည်းဖြစ်မှာပါနော်။ဆိုတော့အဲဒီအပိုင်းကြီးကတော့ဦးဇင်းတို့ကျမ်းကျက်ဆက်ပြိဿသဘောပါရှိတဲ့အပိုင်းမှာဒီညမှာတော့ဇာတ်ချပြီးပိုက်ဆိုင်တဲ့တင်ပေးနေပါတယ်နော်။ဘုလိုပြောတဲ့ဟောတဲ့အပိုင်းမှာကတော့ပိုက်ဆိုင်တဲ့ဒီဟောဖို့ဆိုတဲ့အပိုင်းကတော့နည်းနည်းထက်ထက်တာကဘာကြောင့်လဲ။ဒါကြလုံးနားတော်ရုံနဲ့တချို့နားမလည်ဘူးခဲရန်လေးနဲ့ထောက်ပြီးပြင်းပြထားပြောပြမှတချို့ကနားလည်ကြတယ်နော်ကြည့်ကောင်းပြီကိုဒီနေရာမှာဘုရားရှင်ဟောနေတာကကာမရာဂတန်ရောက်ခြင်းဖြစ်ဖို့အပိုင်းလေးကိုဦးဇင်းကပြောနေတယ်နော်ယူမယံကအယုံယုံပြီးကာမရာဂတန်ရောက်ခြင်းဘယ်ပုံပဲပဲဗဏိနာအခြင်းဖြစ်တယ်လို့ပြောတော့ဒီယူမယံကနိစ္စပဲဒုက္ခပဲအတ္တပဲဒုက္ခပဲလို့တော့ပြီးနှလုံးသွင်းလိုက်တဲ့အခါမှာဒီယူမယံကအလွန်နှက်တဲ့တာယာနေတဲ့ကာမရာဂတန်ရောက်ခြင်းတရားတွေပေါ်လာတယ်ဒါကိုပြောလို့ရင်ဖြစ်ပါတယ်နော်ဒါကြောင့်သကုဒ္ဒဝရတဝအာပါဌကတအိဋ္ဌရမဏကာမတတဝတိနအတ္တတယတအဘိနန္ဒတကာမရတနိညသနဥပိ္ပစတိသကုဒ္ဒဝရမှာထင်လာနေတဲ့ရှေ့ရှုကြရောက်လာတဲ့အလွန်နှစ်သက်မြတ်လို့ဝေရာဖြစ်နေတဲ့ဒီယူပါယုံကိုကာမတတကာမဂုဏ်ကိုတာယာတဲ့စိတ်ထားလေးနဲ့နော်တာယာနှစ်သက်နေတဲ့ပုဂ္ဂိုလ်ရဲ့သန္တာမှန်ကာရကာမရကတယောဇဉ်တရားပေါ်လာပြီကိုယ်ကဆုံးဖြတ်ချက်ကနိစ္စတော့မဟုတ်ဒုက္ခတော့မဟုတ်အတ္တဒုက္ခလို့သွားပြီးဆုံးဖြတ်လိုက်တာအတူတူဖြင့်ဒုက္ခလို့ဆုံးဖြတ်ခြင်းတော့ကမ္မထကနိုင်ရင်တက်ဖြစ်တာလေနော်ဒီနောက်တစ်ခုအနိဋ္ဌာရမဏိပုဗ္ဗတောပရိကပင်သောကဏဩပိသတိဒီယူပယုံကကိုမကြိုက်တဲ့ယူပယုံတစ်ခုဖြစ်ပြီဒီကောင်နည်းနည်းမှငါကြည့်လို့မရဘူးဒီကောင်မှငါနည်းနည်းမှကြည့်လို့မရဘူးကိုကြည့်ရတဲ့ယူပယုံတစ်ခုကိုနှမ်းပြီးမြင်လိုက်တာနဲ့ဘာဖြစ်လာလဲပတိကစိတ်ခက်ထန်ကြမ်းတမ်းနေတဲ့ဒေါသဥဆောင်နေတဲ့တန်ရောက်ခြင်းတမျိုးပေါ်လာတယ်။ဒါဖြစ်လို့လည်းသူ့ကိုတန်ရောက်ခြင်းခေါ်တယ်။ဒီကောဒီကောဒီကောမဒီကောမဟောဒီကောဒီကောမဆိုတဲ့ဒီအာယုံနဲ့ဒီစိတ်ကိုနောက်နှစ်ကောင်ကိုကျိုးလေးတစ်ချောင်းနဲ့ချီတယ်လို့ချီပေးထားတဲ့ကျိုးလေးပဲ။စိတ်ထဲကဒါကိုတလုံးလုံးနဲ့ထွက်သွားတာလားမထွက်ဘူး။စိတ်နဲ့ဒီအာယုံနဲ့ကတ်တော့အောင်သူကနှမ်းပြီးချီပေးထားတဲ့ကျိုးတစ်ချောင်းပဲ။ဒီကိလေအခဲမကြည့်ဘူးလို့ပြောတဲ့ခါလေးဒေါသဖြစ်နေတာအခဲမကြည့်ဒေါသဖြစ်တာဘယ်လိုမှကတော့လို့မရတဲ့အခဲမကြည့်တဲ့ဒေါသဖြစ်ပြီးတခုခုအရင်အရင်ဒီတော့ကတပ်ပြရတယောက်ကရှောက်ဘူး။ဩမွန်ဘုံနေထားခြင်းအခါတော့ကဆုံးကြပါစို့နော်။ သူတို့အစဉ်ရွာမှာသူတို့ဒီနေဆောင်ရတယ်ဒီနေဆောင်ရတဲ့အချိန်ခါကျတော့အဘိုးကြီးနှစ်ယောက်ကညနေမှောင်ပြီဆိုလို့ရှိရင်တဏီတော်ကနေအပြန်ပေါ့ဘာလို့သွားလဲတဏီတော်နားလည်ပါလိမ့်မယ်အဘိုးကြီးတွေကတဏီကြီးကြိုက်တယ်ကြိုက်တဲ့အချိန်ခါကျတော့တဏီကြီးတော်တော်တောက်ပြီးမိုးပြီးပြန်ပြန်လာကြတယ်အဲ့ဒီနေ့မှာသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းတူဒီတော်သားပဲဒီသားကိုအဘိုးကြီးကလည်းသိချစ်တယ်ဒီရောက်ဒီတော်သားဖြစ်နေတာစင်းတဲ့ချိန်ကကျတော့ဒီသားကသူကကျင်းကြတဲ့အနှက်ဖြစ်နေတော့ဒီဘုန်းကြီးကိုနည်းနည်းလေးသူကအကြောင်းပြတယ်အကြောင်းပြခြင်းနဲ့အခါကျတော့ရေဘုံတစ်ဘုံပေါ့ဆိုကြတော့သူ့ရေဘုံတစ်ဘုံကိုအသာကင်ပြီးတော့ဒိုင်းတဲ့ဘုံကခဏညာလေးခဏနာလေးရဲ့လိုက်တယ်ကြီးကမောင်းထဲတဲ့ပုံစံဖြစ်တော့ဟဲ့ဘုန်းကြီးလေးရက်လိုက်ဆိုပြီးတော့အမိန်ပြလိုက်တော့ဘုန်းကြီးလေးရက်သွားတယ်ငိုနေတဲ့ဘုန်းကြီးလေးရက်သွားတယ်ခြေတော်တစ်ကြောင်းမြှောက်လိုက်ခိုင်းလိုက်ညောင်းလိုက်ပြန်ပြီဘုန်းကြီးတွေလက်နှောင်းမြောက်ဟောမြောက်လိုက်ပြီခြေတော်တစ်ကြောင်းမြောက်မြောက်လိုက်ပြန်ပြီနောက်ထပ်ခြေတော်တစ်ကြောင်းမြောက်အောင်ဘုန်းကြီးတော့ကံပြီးတော့ခါညှက်ထားတဲ့ဓာတ်နဲ့တခါတည်းကျင်းသမားတွေလှမ်းပြလိုက်တာကျင်းသမားတွေအကုန်ပြေးနောက်မှစုံစမ်းကြည့်လိုက်တော့ဒီလိုအမြောက်ကဲနေတဲ့ကျင်းသမားဟာဘယ်လိုလဲဆိုတော့သူသားဖြစ်နေဘုန်းကြီးသူသားမှလိတော့ဒေါကံပြီးလိုက်လိုက်တဲ့ဥစ္စာသုံးရကြတဲ့သူသားကိုလိုက်ရှာဖွေတာသုံးရလုံးလုံးပုံရတယ်အဲ့ဒါကိုလူကြီးစုံကြီးနဲ့တွားပြီးကြောက်တာဘယ်လိုမှကြောက်လို့မရဘူးတန်ရောတန်ရောဒါပြောတယ်နော်ပဋိပတ်တန်ရောရှင်လေးဖြစ်နေတယ်ဒေဝိတ္တောဒီသင်္ခါရအကုန်လုံးသူခွင့်လွှတ်နိုင်တယ်အဲ့ဒါတခုသူဘယ်လိုမှခွင့်မလွှတ်နိုင်ဘူးပဋိပတ်တန်ရောရှင်ဖြစ်တယ်အနိစ္စကြောင့်ကိုမြင်ခဲ့ရရင်နော်ပဋိပတ်သင်္ခေတံကျမ်းကနေတဲ့ဒီဒေါသတန်ရောက်ခြင်းတရားသူလက်တန်ရောက်ခြင်းကျိုးတချောင်းပဲဒီအာယုံကိုသူကဝင်ခဲလို့ခဲထားတယ်မပြေနိုင်ဘူးဒီလိုဖြစ်နေနော်ဒါကြောင့်သူ့ကိုယ်နဲ့တန်ရောက်ခြင်းကျိုးတချောင်းခေါ်နေရတယ်နောက်တစ်ခုသတိတဝမန္နာကောသိအင်းရောအေတံအာရမဏဝိသောဝေတံတမတော်အတ္တိတိမြင်ရတော့မာနာပင်ညသနာဥပ္ပိစ္ဆတိသတိတဝမန္နာကောထား၍အင်းရောအချမ်းတော်ကောကောသိပြုံတော်သောသူတိအေတံအာရမဏဤယူပါယုံဆိုတဲ့အာယုံကိုဝိပါဝေတုံသင်္ချာစီအံတော်ကဝါချင်းရှာရှာမြင်အံတော်ကအတ္တမတော်နာမသွန်နိုင်တဲ့ပုဂ္ဂိုလ်မျိုးမိမိကနတ်အထီမရှိပဲဣတိဤသောမိညာတော်အောင်းမင်းမှတ်တဲ့အထင်ကြီးရဲ့ရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့မာနမြင်သောကဏ္ဍမာနတရားခင်တရားဒီဥပ္ပိစ္ဆတိဖြစ်ပေါ်၍လာတတ်ပေ၏ဟောမာနမယောခြင်းအထင်ကြီးတဲ့မိမိကိုယ်ကဒီလိုယူပါယုံမျိုးလေးတွေကိုငါမို့လို့မြင်နိုင်တာပေါ့ဒီလိုယူပါယုံမျိုးလေးတွေကိုငါမို့လို့ရှိလို့ရတာပေါ့ဒီလိုယုတ်တဲ့တခုတခုအတွက်မှတည်ရှိနေတဲ့ယူပါယုံမျိုးတွေငါမို့လို့ရှိရတာပါလို့ကိုယ့်ဟုတ်ကိုယ်အထင်ကြီးလိုက်ရင်ဘုကမကြီးကြည့်ပါလားဘယ်တော့ကြောင်လဲဒီလိုပြန်မရှိရသေးဘူးဟုတ်လားငါကြည့်ပါလားဘယ်နည်းနဲ့ငါရှိလို့ရတာအထင်ကြီးတယ်အထင်ကြီးတယ်ဒါဒီလိုအထင်ကြီးနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာဘာဖြစ်လဲမာနတဏ္ဍာရှင်ဖြစ်တယ်တချို့အထင်ကြီးနေတာရှိသေးတယ်နော်ပါတယ်လေဒီနေ့ကဝတ်ထားပြီဆိုလို့ရှိရင်တော့လက်မျိုးကထိုးကျင်တာပေါ့ထိုးကျင်တဲ့အခါကျတော့ဟိုကောင်လေးတကောင်တော့ပြောတယ်ဘယ်ဆိုင်မှာဘယ်သမောက်ဝင်မှဆိုင်မှာဘာရီဝင်နေတယ်အဲ့ဒီမှာတွားတိုးကျင်ဆိုပြီးဒီလက်မျိုးကထိုးထုံပြတယ်ဟောသူကဒီယူပါယုံလေးကိုငါဖို့လို့ဒီလိုဝတ်နိုင်တယ်စားနိုင်တယ်ဆိုတော့သူတို့ကအထင်ကြီးအောင်လှမ်းပြီးတော့ကြံ့ကျင်ဒီနေ့ကခေပန်ထားတာသူများကြည့်ကြတော့ဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ဟုတ်တယ်မဟုတ်လားဒီပုံစံလေးကခဏခဏလှုပ်ရတယ်ခေါင်းမှာစိမ်ကြီးလေးတွေတင်ထားတာကိုသူများမြင်သေးကြတော့ဘာလုပ်လဲခဏခဏခေါင်းဖိကြတယ်ဟုတ်တယ်မဟုတ်လားသူ့ပုံစံလေးကအဲ့ဒီလိုယူပါရုံမျိုးငါမို့လို့ရှိတာဘာလို့အထင်ကြီးလိုက်တာလဲဘာဖြစ်သွားလဲမနတန်ရောကျင်ဖြစ်တယ်ကဲဒီလိုဆိုရင်တင်ရဟာငှားဟုတ်တယ်လူတို့ကလည်းလုံးမလို့လို့မြင်ရရှိတယ်နော်အဲဒီငှားဟုတ်တဲ့လူတွေလည်းငှားဟာလို့သူများကအထင်မှားနေတဲ့သဘောလေးမရှိဘူးလားရှိကြပါလေနော်ဒါမာနတန်ရောစဉ်ဖြစ်တယ်နောက်တစ်ခုဣဒ္ဓရူပါရမဏနိစ္စံတို့ဝိသနာတော်ဒိဋ္ဌိဉာဏ်သနာဥပ္ပိသတိဣဒ္ဓရူပါရမဏထိုယူပါယုံကုန်နိစ္စံတို့ဝိသနိစ္စတရားဒုဝတရားမြဲတဲ့တရားခင်ကန်းတဲ့တရားဟူ၍ကနာတော်ဆွေယူထားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ဒိဋ္ဌိတဏ္ဍာဇဏ္ဍဒိဋ္ဌိတဏ္ဍာဇဉ်တရားဒီဥပ္ပိသတိဖြစ်ပေါ်၍တတ်တတ်ပေ၏ဒီဘယုံလေးကနေစားပဲဒီဘယုံဒီခိုင်ခန့်တဲ့ဒုဝတရားပဲမပြည့်စုံတဲ့နိစ္စတရားပဲလို့ဒီလိုလှမ်းပြီးဆွေယူလိုက်တဲ့ဒီတိုင်းတည်းဖြစ်လဲဒိဋ္ဌိတဏ္ဍာဇဉ်တရားပေါ်လာ အဲ့ဒီဒိဋ္ဌိနဲ့တွဲပြီးကာမရာဂနဲ့ဉာဏ်ဉာဏ်ကြတော့ရေပုံရအရှင်တွဲပြီးဖြစ်တတ်ပါတယ်နော်ကဲအတ္တလို့သွန်ဆွေးရင်ကောအတ္တဒိဋ္ဌိနာယောဇဉ်ဖြစ်ပါတယ်အတူတူပဲနော်ကာမရာဂနဲ့တွဲပြီးဖြစ်လိမ့်မယ်နော်ဣဒ္ဓရူပရမဏတတ္တုခောတတ္တတအနုခောတိဝိသေကိစ္ဆတောဝိသေကိစ္ဆအဉ္ဇောကနာဥပိ္ပစတိဣဒ္ဓရူပရမဏထိုယူပယောတိကတတ္တောအနုခောတတ္တဝလိလောတတ္တတအနုခောတတ္တဝဤဥစ္စာလိလောဣတိဤသောဝိသေကိစ္ဆတောတန်မြတ်ရှိနေတဲ့ဒုလောဒုလောတုတောယုံမှနေတဲ့ပုဂ္ဂိုလ်ရဲ့တန်တာ၌ဝိသေကိစ္ဆအဉ္ဇောကနာဝိသေကိစ္ဆနယောဇဉ်တရားတိဥပိ္ပစတိဖြစ်ပေါ်၍လာ၏ယုတ်ကလပိတိတခွတော့တခွနေ၏ဒါကြောဒီနေ့မှာပေါ့ပရမတ္ထသစ္စာနဲ့ကိုဆိုင်လို့ကလတ်တခွနေနဲ့အဆင်မှာတော့တော်တော်လေးဖြစ်ခဲနိုင်မယ်လို့ယူဆရပါတယ်သို့တော့အတုံးနဲ့အခဲနဲ့ယူပါရင်ကိုသာအာရုံယူတဲ့အပိုက်မှာတော့ဖြစ်နိုင်ပါတယ်နော်အဲဒီတော့ဒီယူပါရုံဒီအတ္တခေါ်တဲ့ဒရဝလေးရဲ့အကြောင်းလားဒရဝလေးရဲ့ဥစ္စာလားသို့မဟုတ်ဒီယူပါရုံကိုပဲအတ္တလို့များခေါ်နေသလားလို့ဒီလိုတန်မြတ်ရှိတယ်အဲဒီလိုတန်မြတ်ရှိတဲ့ပုဂ္ဂိုလ်မှာဝိသေကိစ္စနယောဇဉ်တရားဖြစ်လာတယ်နော်ဒီနေ့ဖြစ်ကြတော့ဘဂဝါလောကနဲ့ခြုံပြင်းနေတော့အတ္တဝါဒဓမ္မတွေရကြပါတယ်နော်အတ္တဝါဒဓမ္မတွေကရုပ်ကိုအတ္တဆိုတာလည်းရှိတယ်ဝေဒနာတင်္ခါရသင်္ခါရဝိညာဉ်ခေါ်တဲ့နာမ်ခန္ဓာတစ်ခုခုသုံးပုံနာမ်ခန္ဓာ၄ပါးလုံးကိုအတ္တဆိုနေတာလည်းရှိပါတယ်အဲဒီအတ္တဓမ္မတွေများကြတယ်နော်ဒီတော့ဒီယူပါယုံကိုပဲဘဂဝါအတ္တပဲလားအတ္တရဲ့ဥစ္စာလမ်းလို့သံပြီးဆွဲလိုက်ပြီးနဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ဝိသေကိစ္စနာရှင်တရားတစ်ခုပေါ်လာပြီ။နောက်တစ်ခုသံပတိဘဝေဝတ္တနောဤတံသူလောကဇာတန်တိဘုံပတ်ထင်တတဘောရကသင်္ကသနာဥပိ္ပစတိသံပတိဘဝတစ်ခုနော်။ဤဇုံနေတဲ့ဘဝတစ်ခုမှာဆိုလို့ရှိရင်တော့သင်္ခေဧကအမှန်အဖြစ်ဒီလိုယူပါယုံညို့တို့ကိုအလုံးရတဲ့ပါတယ်ဆိုပြီးတော့ဥဒိဉ္ဇနဲ့ဘဝတစ်ခုကိုလှမ်းပြီးမျောလင့်တောင့်တအနေနဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘဝရကတန်ရုပ်ရှင်တရားပေါ်လာတယ်။ဘဝကိုတည်တက်တက်မယ်နေတဲ့ခါကပေါ်လာတယ်။ဒါကအိုမင်းမဆန်တော့ဖြစ်လာပြီပေါ့။အိုမင်းမဆန်ဖြစ်လာတဲ့အပိုင်းရောက်တော့ဘဝတစ်ခုကိုတော့လှမ်းပြီးတော့ရွေးချယ်ရတော့။ရွေးချယ်မယ်ဆိုတော့မိမိနှိမ့်ချတဲ့ရွေးချယ်ကြတဲ့ဘဝတစ်ခုတော့မလဲမကြောင်းတာရှိမယ်ဆိုရင်တော့လက်ခံရမယ်ဘဝတစ်မျိုးတော့မရွေးချယ်ဘူးလား။ဒီချက်ထားပါတယ်နော်ဒါဘရဝရင်းပေါ့သုံးအောင်တော့ကြိုးစားတဲ့လောက်တော့ကြိုးစားရပေါ့အတန်းကုန်တော့မကြိုးစားသေးဘူးဆိုတော့ပြောရမှာပေါ့နော်သုံးအောင်ကြိုးစားတဲ့လောက်ကြိုးစားတော့လည်းမဆုံးသေးတဲ့ဘဝတစ်ခုကိုလက်ခံရမယ်ဆိုရင်မိမိမျောလင့်တောင့်တထားတဲ့ဘဝတစ်ခုဆိုတော့ရှိကောင်းရှိနိုင်တယ်အဲဒီလိုဘဝမျိုးမှာမိမိမျောလင့်တောင့်တနေတဲ့ဒီလိုယူပါယုံမျိုးတော့ရကောင်းနေရဲ့လို့ဘဝဘဝကိုလှမ်းပြီးတက်တက်တက်မဲ့နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘဝရကတန်ရစဉ်တစ်ခုပေါ်လာတယ်ဒါယူပယုံနဲ့ပတ်သက်လို့နော်ကဲနောက်တစ်ခုအာယတိဘီဧဝရူပတိလဘတံတမာတိဧတဝတ္တကလတ္ထုံတိလဘတံတမာတိယံတတတိလဘတပရမတတံယောဇနာဥပိ္ပစတိအာယတိဘီနောက်အနာကဘဝတစ်ခု၌လည်းပဲဧဝရူပတိလဘတံဤကဲ့သို့သောတိလဘတအကျင့်ကိုတမာတိဧတဝဆောက်တည်၍ဧတံဧဝရူပံရူပါရမဏဤကဲ့သို့သောယူပါယုံမျိုးကိုလက်ထုံးရခြင်းကတက်ကတက်ကောင်းပေ၏။ဒီနည်းဤသောနှလုံးပေ၍တိလဘတ္တတိလဘတ္တအကျင့်ကိုသမာဓိယံတဏ္ဍသောက်ပြီးခြင်းနည်းတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍ၌တိလဘတ္တပရမန္တသိညာသနာတိလဘတ္တပရမန္တနယောဇဉ်တရားဒီဥပိ္ပစတိဖြစ်ပေါ်၍လာပေ၏။နွားလိုခြင်းနဲ့ခွေးလိုခြင်းနော်။ဒီလိုနွားလိုခြင်းနဲ့ဒီလိုခွေးလိုခြင်းမဲ့ဆိုလို့ရှိရင်မင်္ဂလာမလုံမြောက်နိုင်ငံကိလေသာတို့မှစင်ကြယ်နှိမ့်တယ်လို့မှတ်တော့အပြင်သုံးသပ်နေတဲ့တန်ရုပ်ရှင်တစ်ခုကိုတော့ဒိလဘတပရမတ္တတန်ရုပ်ရှင်ခေါ်တယ်ဒိဋ္ဌိခေါ်တယ်အကျိုးတစ်ချောင်းပဲနော်အဲဒီဒိလဘတပရမတ္တဒီတန်ရုပ်ရှင်တရားကိုဒီလိုကြည့်လို့ရှိရင်တော့ဒီလိုနွားလို့ကြည့်မယ်ဒီလိုခွေးလို့ကြည့်မယ်ဆိုလို့ရှိရင်တော့မိမိမျှော်လင့်တောင့်တနေတဲ့ယူပါယုံတမျိုးမျိုးကိုတော့ရနိုင်မယ်ဆိုတဲ့ဥဒိကျရှိတယ်အဲ့ဒီလိုဥဒိပ္ပံဒီသီလပဒလို့ခေါ်ဆိုအပ်တော့နွားလို့ကျင့်တဲ့အကျင့်ခွေးလို့ကျင့်နေတဲ့အကျင့်ကိုဆောက်တည်ပြီးကျင့်ရမယ်ဆိုရင်သူကျင့်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်၌သီလပဒပရမတ္တတန်ရုပ်ရှင်ကျိုးတစ်ချောင်းပေါ်လာပြီသူကလည်းခိုင်တဲ့ကျိုးပဲနော်ဒီကကြီးတွေပြန်စင်းနေကြတာအခုပြောနေတဲ့ကျိုးကသူတို့ကတော်တော်လေးခိုင်ခန့်တဲ့ကျိုးတွေကြီးပဲဆက်တော့ဖို့ရင်တော်တော်လေးဖြစ်ခဏခါကြီးပေါ့ကာမရာဂတန်ရုပ်ရှင်ယူပါယုံတခုမိမိနှိမ့်ချနေတဲ့ယူပါယုံတခုအပေါ်နဲ့တွေ့တန်နေတဲ့ဒီစိတ်ဓာတ်လေးကိုဖြတ်ပြီးဆံပါဘုန်းကြီးကလည်းတချို့နည်းနည်းလေးစမ်းကြည့်တာပါဖ လုံးနဲ့ပြိတ္တာမလိုက်ပါလားဆိုလည်းလည်းပဲပြောကြည့်တယ်သူတို့ကဘာပြောလဲအဲဒီကကြီးတို့ကဒီကကြီးဖျက်ပြပြီးကြီးနေတယ်ဟုတ်ဘာမှတော့ပြန်မပြောဘူးဟုတ်တယ်မလားဒါကဖျက်ပြပြီးကြီးနေတယ်ဘာဖြစ်လို့လဲမလွယ်ဘူးမလွယ်ဘူးဘုန်းကြီးကပြောလိုက်တာကတော့လွယ်လွယ်လေးပြောလိုက်တာပါတကယ်တမ်းကျတော့သူကခြေထောက်နဲ့ကံဖို့မပြောနဲ့ဟုတ်တယ်မလားလက်နဲ့တောင်ဝင်ရဲပါမလားမဝင်ရဲဘူးမဝင်ရဲဘူးဟုတ်တယ်မလားကဲကမ္မရာကတန်ရောစီဆိုတာလည်းဖြတ်ဖို့ရအမတန်ခက်တဲ့အကျိုးတစ်ချောင်းပဲဒေါနာဆိုတာလည်းခொနကအတန်ကြီးပေါ့တကင်းဒေါနာအထက်မကြီးဖြစ်တာပြီးဆိုရင်ကျင်းနေဖို့ဆိုတာတော်တော်လေးခက်ခဲဖြတ်ဖို့ရခက်ခဲတဲ့အကျိုးတစ်ချောင်းပဲနောက်တစ်ခုကြည့်ဦးမာနတန်ရောစီအထင်ကြီးနေတယ်တော့ဘောအထင်ကြီးနေတယ်ဒါချင်းရှင်လိုက်တဲ့ကိုကအဘောကသမီးချင်းရှင်လိုက်တဲ့အဘောကအဖွားချင်းရှင်လိုက်တဲ့အဘောကအဖိုးချင်းရှင်လိုက်တဲ့အဘောကစိနေကချင်းရှင်လိုက်တဲ့ကိုတင်နေကတော့ဘူကောင်းဘုန်းကြီးတော်ဆက်ပြီးတော့သူချွေးမှာအကြောင်းပြောဘူးတယ်။အင်းဒီအလဲပခဏဖြစ်တာတော့တော်မှာအင်းဒီမှာပြည်ပြည်လေးတခုတွေ့ရင်အော်ဒီပြည်ပြည်လေးတွေ့တော့လည်းရှိပါတယ်။ပြည်ပြည်ပြည်ကဒီလိုတောင်ကောင်းသေးတယ်။အဲ့ဒါအများနဲ့ပြောရတယ်။ဒီယောဂီတွေတော့ဒီလိုပုံစံတွေပါမယ်မထင်ပါဘူးနော်။သူများအင်းခဏအလဲတော့တာတူကအဲ့ဒီလိုလျှောက်ပြီးပြောတော့ဒီမနက်တရောစင်းနဲ့ပဲသူကလင်းများချင်းကွဲရတဲ့အချင်းချင်းရောက်တာ။ဒီကလူကြီးတွေကောင်းလို့လည်းဝိုင်းဖိစားလို့ခုတော့ရံပြီးတော့တဲ့နေတယ်လို့ကြားပါတယ်နော်။ဒီမှာအကြောင်းသူကပြောဘူးတယ်နော်။ဒါကြောင့်သူကနေရာကမှဒီဂုံချင်းရှင်ပြန်ခြင်းနဲ့စိတ်ထားလေးတွေဆိုတာလေ။ဆက်တော့ဖို့တော်တော်လေးခက်ခဲတယ်။ဒီချို့မှာဒါကိုပြင်းမှဆိုရင်မပြင်းမြင်ရဘူး။ဒါနဲ့လည်းဒီတိုင်းနော်။နောက်တစ်ခုယဉ်ယဘယံကိုလိစ္ဆာလို့ပါလို့ယူဆထားတယ်။အတ္တလည်းယူဆထားတယ်။အဲ့ဒီအစွဲဟာလည်းရှုပ်ပြီးအမတန်ပြိုခဲ့တယ်။ဒီနေ့ဦးဇင်းတို့ဗာရဏဘအယူဆရှိနေတဲ့ပုံစံတွေကိုဥပ္ပဏမိစ္ဆာဒိဋ္ဌိလို့ဥပ္ပဏပြောလို့ရတော့မဟုတ်ပါဘူးပြောချင်လို့တော့မဟုတ်ပါဘူးနော်ဗာရဏဘအယူဆရှိတဲ့ပုံစံတွေမှာကျွမ်းနေတဲ့အကျဲ့တော့ပြောလို့ရဖြစ်ပါတယ်အဲ့ဒီပုံစံတွေမှာတို့ကဖန်ဆင်းခြင်းပရမတ်အတ္တရှိတဲ့ဖန်ဆင်းခံရတဲ့ဇီဝအတ္တရှိတယ်ဆိုတဲ့ဒီဝါဒဆိုတော့လက်ခံရတယ်ဒီနိဝါဒကြည့်လိုက်မယ်ဆိုလို့ရှိရင်မဟာဗျမကဖန်ဆင်းတယ်ပေါ့ပရမတ်အတ္တခေါ်တယ်မဟာဗျမကြီးဖန်ဆင်းလိုက်လို့တဘာအတ္တိတန်တမှာမမြည်စည်းတဲ့အခြေခံအထိုင်မှာဖြစ်တာအပြင်ဒီနေတဲ့ဇီဝအတ္တလေးရှိတယ်လို့လက်ခံကြ။ခရိယဘာသာကြည့်လိုက်တော့လေဂေါ့ခေါ်တဲ့သာဝရဘုရားသခင်ကဖန်ဆင်းတယ်။ပရမအတ္တရှိတယ်လို့လက်ခံတယ်။အဖန်ဆင်းခဲ့တဲ့တရားတိတိကံနာမှာလည်းဇီဝအတ္တလေးရှိတယ်လို့လက်ခံတယ်။အစ္စလမ်ဘာသာဝင်တွေကြည့်လိုက်တော့လေခိုရာအရှင်မြတ်တို့ဘုအန္နာအရှင်မြတ်ကဖန်ဆင်းတယ်လို့လက်ခံတယ်။ပရမအတ္တရှိတယ်လို့လက်ခံတယ်။တရားတိတိကံနာမှာလည်းမလေးမပြောင်းပဲအခြေရဲ့အခိုင်အမာနှစ်တာအဖြစ်ဒီလိုဇီဝအတ္တလေးရှိတယ်ဆိုတာလက်ခံတယ်။အဲ့ဒီအတ္တဝါဒတစ်ခုတက်ချက်ကြည့်တက်ချက်လို့ရပါမလား။လုံးလုံးနဲ့မရဘူး။မရဘူးနမူနာတစ်ခုကြည့်ပေါ့သူတို့သိပြီဆိုလို့ရှိရင်တော့ဘုရားတို့အစ္စလမ်ဘာသာဝင်များပေါ့ကြားတယ်ခရင်ပြုတ်တယ်ဆိုတာနော်။အပေါ်မှာသူတို့ကခေါင်းနဲ့အပေါ်ကဖုတ်လိုက်တဲ့ညီကြီးနဲ့မထီအောင်တင်းသားလေးခံထားတယ်။တင်းသားပေါ်မှာညီတွေဖုံးပြီးတော့ခရင်ပြုတ်ထားတယ်ဘာဖြစ်လို့မထည့်ရလဲလို့မေးရင်တော့တခြားသူတို့ခရိယန်တို့အစ္စလမ်ဘာသာဝင်တို့ရဲ့အယူဆအရာပေါ့နော်တရားစီရင်တော့နေ့တနေ့ဆိုတာဒီနေ့ပေါ်လာမယ်ဒီခါမှာပေါ်မလဲလို့မေးရင်တော့သဘာပြည့်တဲ့နေ့ပေါ့သဘာပြည့်တဲ့နေ့မှာတရားစီရင်တဲ့နေ့ထိုတရားစီရင်တဲ့နေ့ဒီတခြားပေါ်လာလိမ့်မယ်ပေါ်လာတဲ့အချိန်ခါမှာဘုရားသခင်ရဲ့တမန်တော်တွေကတပည့်ခရီးတွေမှုတ်ပြီးတော့တရားစီရင်အောင်လာလိုက်မယ်အဲ့ဒီအခါမှာမတ္တထလို့ရှိရင်လွတ်သွားအောင်ဆိုပြီးအပေါ်ခေါင်းနဲ့ခေါင်းနဲ့အပေါ်ကညီကြီးနဲ့မထီအောင်ခွာထားမတ္တထရင်လွတ်သွားဘယ်လိုကမတ္တထမလဲလို့ပြောတော့အဲ့ဒီအခါမှာမတိမပြောက်ဘဲနဲ့အခြေခံအချိန်မှနှစ်တာအပြည့်ပြီးတဲ့အတ္တလေးရှိနေတယ်လို့ဘယ်လိုကဒီလိုလက်ခံကြနော်အဲ့ဒီနေ့ကြတော့မှသူကတရားစီရင်လိုက်တော့ငရဲရောက်တဲ့ပုဂ္ဂိုလ်ငရဲချမ်းကောင်းရင်ပေါ်ရောက်တဲ့ပုဂ္ဂိုလ်ကိုဘုရားသခင်ထံခေါ်တော်မူမယ်ဆက်ပြီးဒီလိုဆွေးနွေးယုံကြည်ချက်ရှိတဲ့ဘုရားအတ္တဝါဒ။အဲ့ဒီအတ္တဝါဒတစ်ခုချွတ်ကြည့်ပါ။လွယ်ပါမလား။မလွယ်ဘူး။သူကခိုင်တဲ့ကျိုးတစ်ချောင်းမှပြောတယ်နော်။နောက်တစ်ခုကလည်းသီလပဒပရမတ္တနွားလို့ခွေးလို့ကျင့်မယ်ဆိုလို့ရှိရင်ကျင့်နေတဲ့ကျင့်တဲ့တစ်ခု။မန္တမလွံ့မြောက်နိုင်တဲ့ကြိလတာမှစင်ကြယ်နိုင်တဲ့လို့ယူဆထားတယ်။ဒီဆွေးနွေးချက်ဟာလည်းချင်းကျုပ်ခဲ့တဲ့ဆွမ်းနဲ့ကျက်တခုခိုင်ရတဲ့ကျိုးတစ်ချောင်းတခုပဲနောက်တစ်ခုဒီယူမာယောသို့မဟုတ်ဘုနကလမ်းနဲ့နောက်လမ်းနဲ့အာရဏခဏပါပုံစံတူပါပဲနော်ယုတ်လင်နန်းဤအပေါ်၌ဒီယုတ်ကအတ္တလားအတ္တရဲ့ဥစ္စာလား ဝိညာဉ်ညာသင်္ခါရဝိညာဉ်ကိုလည်းအတ္တလားအတ္တရဲ့ဥစ္စာလားစသဖြင့်စွန့်နှံယဉ်ကျေးနေတဲ့သို့မဟုတ်တန်မြတ်ရှိတယ်။အဲဒီတန်မြတ်တစ်ခုခံတဲ့ဝိသိကိစ္စနောင်စဉ်ခေါ်ပါတယ်။ဒီဝိသိကိစ္စခေါ်တဲ့တန်စဉ်တစ်ချောင်းဆိုတယ်ချက်တော့ကိုတော်တော်လေးခက်ခဲတယ်။ခိန်တဲ့ကျိုးရည်ကြီးပဲဖြစ်တယ်နော်။နောက်တစ်ခုဘောဝတ္တဣတံရူပမနာဣတံရူပရမနာအင်းမြင့်နာလဘေယောတိဥဒုယတောဣတံညောသနာဥပိသတိဣတံရူပရမနာဤယူပယောမျိုးကိုအင်းမြင့်ငါမှတပါသောအခြားအခြားသောတတဝါတို့သည်ဣတံဥဒုယတောမျိုးစုံဆောင်ကြောင်းအနေနဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌ဣတံညောသနာဣတံတယောတိတရားဥပိသတိဖြစ်ပေါ်၍လာ၏ဣတံမျိုးစုံဆောင်ကြောင်းကိုရမမနာလိုတဲ့သဘောဒီတော့ဒီလိုယူပါယုံမျိုးနာမတပအချမ်းအချမ်းသောပုဂ္ဂိုလ်ရင်မရရင်တော့တိတ်ကောင်းမယ်ပြောပါတဲ့ကုကအသာကျင်းတယ်နော်လူများတွေရတော့မှကိုသိတယ်မှတိတ်ပြီးတော့မနှိမ့်ချက်ရည်စုံနေတယ်ဘာများဆိုင်တယ်သိကကြည့်တယ်နော်လူနဲ့ဒုက္ခနဲ့သူရကျင်ရလိမ့်မှာပေါ့ဒါပေမဲ့ကိုယ့်နဲ့တာတော့ဆိုတော့နည်းနည်းမှမခံနိုင်ဘူးစိတ်နဲ့ထက်တယ်ဒီမထက်တော့အချုံအကုတ္တတရားတွေမတို့ပါဘူးလားတူပါနေနော်ဒီတော့မိမိကဓမ္မအပေါ်မှာမျိုးစုံစောင်းမြောင်းထားတဲ့အခါကျတော့ဒီမျိုးစုံစောင်းမြောင်းတဲ့ကံကြီးမျိုးစုံစောင်းမြောင်းတဲ့အကုသိုလ်ကြတဲ့ခြံရံမိကံကြီးကိုထူထောင်ထားခြင်းရဲ့ထိုကံကအကျိုးပေးတဲ့ဘဝတကုမိမိရရှိပြီမိမိကိုယ်နဲ့အချောင်းမျိုးစုံစောင်းမြောင်းတဲ့ပုံကိုယ်ရဲ့အလိုလိုပေါ်လာတယ်ကောမဏီကသူတို့နဲ့ဗာဆိုင်နေတဲ့ငါ့ကိုယ်ကသူတို့ကမကြည့်မနှက်ဖြစ်နေတယ်ဟောတချို့မပြောဘူးလားပြောတယ်ဘာဖြစ်လို့ဒီမကျင်တဲ့ပုဂ္ဂိုလ်တွေကသူ့မှာဝိုင်းဝိုင်းနေနေရတယ်။ဒုရဘာတွေမကျင်နဲ့လောက်တဲ့ကံကြီးဆိုသူကပြည့်စုံပြထောင်ခဲ့တယ်။ဒီကသင်္ခါထထရုံပဲ။ဒါပတ်ဆံတရားမှမကုံမဲနဲ့အချောင်အကုတို့ရတယ်။သင်္ခါထမယ်ဆိုလို့ရှိရင်တော့လူနဲ့သိကံနဲ့သူဖြစ်တာပဲနော်။ဒီစင်းနဲ့ပတ်သက်ပြီးဦးစင်းရဲ့တရင်တော်မှာဘုန်းကြီးတော်ဘာပေါ်နေခုတော့ယဟန်ဖြစ်တော်ပြီးကြားတယ်။သူရဲ့အတွေ့အကြုံလေးတခုပြောပြတယ်။ဘုန်းကြီးတော်နဲ့သူကဆွမ်းနိုင်လိုက်ဘုန်းကြီးကဘုန်းကံကြီးတယ်ဒကာတော်မတွေကကြီးညိုတယ်